Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ဒုသမနာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့တူရကီသမ္မတတို့မကြသေးရင်ကပဲတွေ့ဆုံခဲ့ကြပါတယ်။ဥရောပသမ္မတ EU နဲ့ဗြိတိန်ခွဲထွက်ရေးသဘောတူညီချက်အသစ်ရရှိသွားပြီဖြစ်တဲ့ကြောင်းနှစ်ဖက်ကောင်းဆောင်နေဒီနေ့ပဲကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြေညာပေးတော့မှာပါ။
အခုညပဲဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာရှမ်းပြည်နယ်လောက်ကိုင်းမြို့နယ်မှာတရုတ်နိုင်ငံသားအယောက်20နီးပါးကိုဖမ်းဆီးတရားစွဲဆိုခဲ့တာနဲ့ပတ်သက်လို့
အဲ့ဒီမှာကြတော့ကိုယ်ကရဲရရှိတယ်ကျွန်တော်ရေတပ်ဖွဲ့အောက်သားပေါ့ကိုယ်ကရဲအကြောင်းဆောင်တာပေါ့ဗျာကိုယ်ကရဲအတူတူနေလေပုံစံကြည့်တာပေါ့တရ
ားကြိုးလူဝင်မှုကြီးကြပ်ရေးနဲ့အမှုဖွင့်ထားတဲ့အခြေအနေကိုရဲမှုချုပ်ဇော်ခင်အောင်ရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါအိန္ဒိယကအာတန်ရိုင်ဖယ်တပ်က AA တပ်ဖွဲ့ဝင်တွေကိုဖမ်းဆီးပြီးမြန်မာစစ်တပ်ကိုလွှဲပြောင်းပေးနေတာ KNU ကရင်လက်နက်ကိုင်အဖွဲ့လိုယူဆရတဲ့အဖွဲ့တစ်ခုကမွန်ပြည်သက်စခန်းကိုဝင်ရောက်ပစ်ခတ်မှုဖြစ်နေတာတခါဒီမိုကရေစီစံနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်ပေးဖို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကအစိုးရကိုတောင်းဆိုလိုက်တာစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြမွန်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်ဒုတိယသမ္မတမိုက်ပင်းစ်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေရိုဟာတူရကီနိုင်ငံအန်ကာရာမြို့တော်မှာတူရကီသမ္မတရစ်ချစ်တိုင်ယက်အာရိုဝန်နဲ့ဒီကနေ့ပဲတွေ့ဆုံပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့လက်တလောမသိရသေးပါဘူးတွေ့ဆုံမှုမတိုင်ခင်မှာပဲတူရကီသမ္မတကတော့စီးရီးယားနိုင်ငံထဲမှာတူရကီရဲ့စစ်စင်ရေးတွေကိုဆက်လက်သွားမယ်အကြောင်းလည်းပြောဆိုထားတာပါတူရကီရဲ့ထိုးစစ်တွေကိုရက်ဆိုင်မှုဖိအားပေးမဲ့အမေရိကန်အစိုးရကိုယ်စားလှယ်ဖွဲ့ရဲ့ခီးစဉ်ကိုတော့တူရကီသမ္မတနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တယ်လီဖုန်းဆက်စကားပြောပြီးစီစဉ်ခဲ့ကြတာဖြစ်ပါတယ်သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာစတင်ခဲ့တဲ့စစ်စင်ရေးတွေကိုအဆုံးသတ်ပြီးညှိနှိုင်းဖြည့်ရှင်းနိုင်အောင်ချက်ချင်းပြစ်ခတ်ရက်ဆဲသွားဖို့တောင်းဆိုထားတာပါတူရကီနိုင်ငံမှာဆက်စုနေတဲ့ခြေပုံကနေတဲ့ဆီးရီးယားခြေဆိုင်ကတ်တပ်ဖွဲ့တွေကိုတူရကီဆိုရကအချမ်းဖက်သမားတွေဖြစ်သတ်မှတ်ထားပြီးငင်းချိုင်းနေဦးလို့အမည်ပေးထားတဲ့စစ်စင်ရေးကိုစတင်နေတာလည်းဖြစ်ပါတယ်။ဒါမှမဟုတ်ကတ်တပ်ဖွဲ့တွေက ISIS စစ်သွေးကြွတွေကိုချိန်မွှန်းရမှာအမေရိကန်ရဲ့အဓိကမဟာမိတ်လည်းဖြစ်ပါတယ်။စစ်စင်ရေးတွေရပ်ဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုတော့တူရကီသမ္မတကလက်မခံပါဘူး။အမေရိကန်ထူးသမ္မတနဲ့ကိုယ်စားလှယ်ဖွဲ့ကိုတွဲဆုံမှာမဟုတ်ပဲသမ္မတထရန့်ကိုယ်လိုင်းသာတွဲမယ်ကြောင်းလည်းတူရကီသမ္မတကအစောပိုင်းမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်နောက်ပိုင်းမှာတော့တွဲဆုံမှုစီစဉ်ထားတဲ့အကြောင်းတူရကီသမ္မတရုံးက Twitter လူမှုကွန်ရက်ကနေပြင်ဆင်သတင်းထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။သမ္မတထရန့်ကတော့ဒီကနေ့တွဲဆုံမှုအောင်မြင်မှုရမယ်လို့မျှော်လင့်နေကြောင်းနဲ့တူရကီဘက်ကထိုးစစ်တွေမရရင်တူရကီနိုင်ငံပေါ်အရေးယူတန်းကပ်ဖို့ပြင်ဆင်ထားတဲ့အကြောင်းလည်းသတိပေးပြောဆိုထားပါတယ်။
EU ရောပါသမဂ္ဂနဲ့ဗြိတိန်အစိုးရကြားနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုတွေရရှိသွားပြီလို့နှစ်ဖက်ကောင်းဆောင်တွေကကြေညာခဲ့ကြပါတယ်။ဗြိတိန်အရေးကိုကိုယ်တိုင်ပြန်လည်ဆုံးဖြတ်နိုင်မဲ့အသိကိုကောက်မွန်တဲ့သဘောတူညီချက်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဖော်ပြပြောဆိုပါတယ်။ဒီသဘောတူညီချက်ကိုဗြိတိန်ပါလီမန်မှာစနေနေ့အတည်ပြုတင်ကြောင်းနဲ့ဒါမှအစိုးရအနေနဲ့တခြားအရေးကြီးတဲ့ကိစ္စတွေပေါ်အာရုံစိုက်နိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ EU နဲ့ဗြိတိန်နှစ်ဖက်လုံးအတွက်မျှတတဲ့သဘောတူညီချက်ဖြစ်တယ်လို့ယောဘကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကာကလည်းပြောကြားပါရတယ်။ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့မှာ EU အဖွဲ့ဝင်28နိုင်ငံလုံးကခေါင်းဆောင်တွေဒီကနေ့ထိပ်သီးဆွေးနွေးပွဲမှာဒီသဘောတူညီချက်ကိုအတည်ပြုတဲ့တယ်လို့လည်းသူကတိုက်တွန်းခဲ့ပါရတယ်။ EU ရဲ့ကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်စည်းမျဉ်းဥပဒေတွေကိုမထိခိုက်စေဘဲမြောက်ပိုင်းအိုင်ယာလန်နယ်နဲ့အိုင်ယာလန်နိုင်ငံတို့ကြားမှာနေဆက်အတားအဆီးတွေထားရှိရေးကိုရှောင်ရှားမှာဖြစ်ကြောင်းနဲ့မြောက်ပိုင်းအိုင်ယာလန်နဲ့အနေနဲ့ဗြိတိန်ရဲ့ကုန်သွယ်ရေးဥပဒေတွေအောက်မှာရှိမှာဖြစ်တယ်လို့ EU ဘက်ကအဓိကညှိနှိုင်းရေးမှူးမစ်ရှဲဘာနီယဲကသတင်းစာရှင်းလင်းပွဲမှာရှင်းပြသွားပါတယ်။အိုင်ယာလန်ကျွန်းငြိမ်းချမ်းရေးတည်ငြိမ်ရေးကိုအပြည့်အဝကာကွယ်သွားမှာဖြစ်တယ်လို့သူကပြောသွားပါတယ်။ဗြိတိန်ညွန်ပေါင်းဆွေးရတဲ့မှာပါတဲ့မြောက်ပိုင်းအိုင်ယာလန်နယ်ရဲကအဓိကပါတီတစ်ခုဖြစ်တဲ့ DUP ပါတီကတော့ EU နဲ့ဗြိတိန်အစိုးရကြားအခုရရှိတဲ့သဘောတူညီချက်တွေကိုလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။ဗြိတိန်ကအဓိကအတိုက်ခံပါတီနှစ်ခုဖြစ်တဲ့ Labour နဲ့ Liberal Democrats ပါတီတို့ကလည်းသဘောတူညီချက်တွေကိုပယ်ချခဲ့ပါတယ်။နယ်စပ်အတားအဆီးတွေထားရေးမထားရေးကိစ္စကြောင့်အရင်ရထားတဲ့နှုတ်ထွက်ရေးသဘောတူညီချက်အပေါ်ဗြိတိန်ပါလီမန်မှာအတိမပြုနိုင်ခဲ့ကြတာဖြစ်ပါတယ်။
အမေရိကန်နိုင်ငံရေးလောကမှာထင်ရှားတဲ့အောက်လွတ်တော်မှအလီရှာကမ်မင်းစာအသက်66ရှစ်နှစ်အရွယ်မှာပဲကွယ်လွန်သွားပါပြီ။ချိန်တော်ကြာခံစားနေရတဲ့ကျန်းမာရေးပြဿနာတွေကြောင့်ကွယ်လွန်သွားတာဖြစ်တဲ့ကြောင်းလဲသူယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။စက်တင်ဘာလနောက်ပိုင်းမှာတော့စစ်ကကုသမှုခံယူခဲ့ရတာကနေပြန်လည်နလန်းထူလာပြီးဒီသတင်းပတ်တဲ့ကွန်ဂရက်စ်လွှတ်တော်ညီလာခံနေပြန်ဆတဲ့အခါဝါရှင်တန်ကိုပြန်လာဖို့စီစဉ်ထားတဲ့ကြောင်းလဲဘော်တီမိုးဆန်းစ်သတင်းစာကိုပြောခဲ့ပူပါရယ်။မေရီလန်းပြည်နယ်ပေါ်တီမိုးမြို့သားလွတ်တော်မှကမ်းမင်းစာအောက်လွတ်တော်မှစီကံတင်သေးတဲ့အစိုးရပြုရင်ပြောင်းလဲရေးကော်မတီမှာဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ဒီကော်မတီကသမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုနိုင်ရေးစုံစမ်းမှုတွေကိုဦးဆောင်နေတာပါ။1996ခုနှစ်ကစလို့လွတ်တော်မှဖြစ်လာခဲ့တဲ့ကွာလွန်တူကမ်းမင်းစာဟာဝတ်တက်သူနဲ့မေရီလန်းဥပဒေတက်သူတို့ကနေပွဲရခဲ့ပြီးမေရီလန်းပြည်နယ်အောက်လွတ်တော်မှဖြစ်နေလဲတာဝန်ယူခဲ့ပူပါတယ်။သမ္မတထရန့်ရဲ့လွှဲမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအထူးသဖြင့်ပြခဲ့တဲ့ဇူလိုင်လလဲမှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်ကချေနေနဲ့ပတ်သက်လို့လွတ်တော်မှာကျန်းနာပွဲတွေကျင်းပပြီးစုံစမ်းခဲ့တဲ့အတွက်လည်းသမ္မတထရန့်ကသူ့အပေါ်တူတာလူမှုကွန်ရက်ကနေအပြင်းထန်ပုတ်ခတ်တက်ခိုက်တာခံခဲ့ရဘူးပါလေ။နယ်စပ်ကနေနိုင်ငံထဲကိုတရားမဝင်လာသူတွေကိုထားတဲ့ထိန်းသိမ်းစခန်းတွေရဲ့အခြေအနေနဲ့ခွဲခြားခံထားရတဲ့ကလေးငယ်တွေရဲ့မိဘတွေဘယ်နေရာမှာရှိနေလဲဆိုတာတွေကိုအစိုးရကမှတ်တမ်းအကြကြနနမထားတဲ့အပေါ်မှာအမိမြေလုံးကျော်ရဲ့ယာယီအကြီးကဲအပေါ်ကော်မတီဥက္ကဋ္ဌကမ်မင်းစ်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာလည်းဖြစ်ပါတယ်။ဒီနောက်မှာတော့သမ္မတထရန့်ကလွတ်တော်အမတ်ကမ်မင်းဟာတိတ်ကိုပိုချအနိုင်ကျင့်သူဖြစ်နေပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာဖြစ်ပါတယ်။
American သမ္မတ Donald Trump ရဲ့ Ukraine နိုင်ငံနဲ့ဆက်ဆက်ရေးနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီတွေမှာ EU ဆိုင်ရာ American သံအမတ်ကြီး Gordon Sondland အခုလာရောက်ပြီးတော့လွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေကြားနေပါတယ်။သူအပါအဝင်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေအနေနဲ့လွှတ်တော်ကော်မတီတွေမှာသွားပြီးမေးခွန်းတွေမဖြေဖို့နိုင်ငံခြားရေးဌာနကပြီးခဲ့တဲ့တစ်ပတ်ကတားမြစ်ထားတာပါ။ဒါပေမဲ့ဒီကနေ့မှာတော့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီ၊နိုင်ငံခြားရေးကော်မတီနဲ့စီကံထိန်းသိမ်းရေးကော်မတီစတဲ့ကော်မတီ၃ခုမှသံအမတ်ကြီး Gordon Sondland ကိုတကပိတ်မေးမြန်းနေပါတယ်။ Ukraine နဲ့ပတ်သက်လို့သမ္မတရဲ့ပုဂ္ဂိုလ်ရေးရှေ့နေ Rudy Giuliani နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်သမ္မတ Trump ကတန်တမန်တွေကိုညွှန်ကြားခဲ့တယ်လို့အပြင်ကိုပေါက်ကြားတဲ့အဖွင့်ပြောကြားချက်ထဲမှာသံအမတ်ကြီးဆွန်လန်ကပြောကြားထားပါတယ်။သမ္မတထရမ့်ကသူ့ကို EU သံအမတ်တာဝန်မပေးခင်တော့ကသူ့ကတန်တမန်အတွေ့အကြုံလုံးဝမရှိခဲ့ပါဘူး။လာမယ့်ရွေးကောက်ပွဲမှာသမ္မတထရမ့်နဲ့အပြိုင်သမ္မတလောင်းအရွေးခံမဲ့သူဖြစ်လာနိုင်တဲ့ဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအဖို့ဆုံဆန်းမှုတွေကိုဘယ်လိုလုပ်တင်နေဆိုတာယူကရိန်းခေါင်းဆောင်တွေကိုအကြံပေးခဲ့သူတချို့ထဲမှာသံအမတ်ကြီးဆွန်လန်လည်းပါပါတယ်။မနေ့တုန်းကတော့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေရိုရဲ့ထိတ်တဲ့အကြံပေးဟောင်းတစ်ယောက်ကသူပြီးခဲ့တဲ့တပတ်ကယာရုကနေနှုတ်ထွက်လိုက်တာဟာနိုင်ငံခြားရေးဌာနအတွင်းမှနိုင်ငံရေးတွေတိတ်များလာတဲ့အပေါ်ဘဝင်မကျလို့ဖြစ်တယ်လို့အောက်လွှတ်တော်မှစုံစမ်းနေတဲ့အမတ်တွေကိုပြောကြားခဲ့ပါတယ်။အထူးသဖြင့်အများလေးစားတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမရီအီဗန်နော့ဗစ်ကိုသမ္မတထရမ့်ကယာရုကနေဖယ်ရှားခဲ့တာကြောင့်သူယာရုကနေနှုတ်ထွက်ဖို့အတွက်နောက်ဆုံးဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 932 kHz 9303952 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရုရှားနိုင်ငံမြောက်ပိုင်းကလေဝဲစမ်းသပ်စခန်းတစ်ခုအနီးကန့်တက်နေမြေတဲ့အမေရိကန်တန်တမန်3ယောက်ဝင်ရောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မော်စကိုမြို့တော်ကအမေရိကန်တန်ရင်းကိုရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတရားဝင်အကြောင်းကြားမှဖြစ်တဲ့အကြောင်းရုရှားစိုးရိမ်သတင်းဌာန TASS ကဖော်ပြလိုက်ပါတယ်။အမေရိကန်စစ်တပ်မှုနဲ့ရေတပ်ဆိုင်ရာတပ်မှုတို့ပါဝင်တန်တမန်3ယောက်ကတော့ပြီးခဲ့တဲ့ဩဂုတ်လတဲ့ပောက်ကွဲမှုကြောင့်နျူကလ িয়ার ကျွမ်းကျင်သူအလို့သမား9ဦးသေဆုံးခဲ့တဲ့ရုရှားနိုင်ငံအာတိတ်ဒေသဆာဖာရော့ဗစ်မြို့ကလေဝဲတင်မောချင်းအနီးခိတ္တထိန်းသိမ်းမေးမြန်းခဲ့ပြီးအောက်တိုဘာ14ရက်နေ့မှာပဲယထားတစဉ်နဲ့ပြန်ပို့ခံခဲ့ရတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့တပ်တမန်တွေဟာတရားဝင်ခီးသွွားခဲ့ကြတာဖြစ်ပြီးရုရှားအာဏာပိုင်တွေကိုကြိုတင်အကြောင်းထားကြားထားခဲ့တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်တပ်တမန်တွေရဲ့ခီးစဉ်အသေးစိတ်ကိုတော့ထုတ်ဖော်မပြောပါဘူးရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့တပ်တမန်တွေတွားရောက်ဖို့စီစဉ်ထားတဲ့မြို့နယ်ကီလိုမီတာ40ကျော်လောက်အကွာကန့်တက်နေမြေထဲမှာသူတို့ကိုတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါတပ်တမန်3ယောက်ကိုပြန်လို့မပေးခင်မှာအထောက်ထားတွေကိုစစ်ဆေးခဲ့တဲ့အကြောင်းလဲရုရှား Interfax သတင်းကဖော်ပြပါတယ်နိုင်ငံခြားသားတွေကိုတွားခွင့်မပြုတဲ့ကန့်တက်နေမြေထဲအမေရိကန်တပ်တမန်တွေစီရင်ချိုးပေါက်ဝင်ရောက်ခဲ့တယ်လို့ရုရှားအာဏာပိုင်တွေကမတင်ငါဖြစ်ခဲ့တာဖြစ်တဲ့အကြောင်းလဲ Test သတင်းဌာနကနှိစက်သူတူကိုကူကပ်ပြီးဖော်ပြထားပါတယ် ရုရှားနိုင်ငံကြားရေးဝန်ကြီးဌာနကတော့အမေရိကန်တန်တမန်နေရခီးစင်နဲ့ပတ်သက်လို့ရုရှားအာဏာပိုင်တွေကိုကြိုတင်အကြောင်းကြားထားပေမဲ့လမ်းမပြီးတခြားတနေရာကိုရောက်သွားတာဖြစ်ကောင်းဖြစ်နိုင်တဲ့အကြောင်းလဲ Interfax သတင်းကဖော်ပြထားပါတယ်
အမေရိကန်ကိုအလုတ်ကိစ္စနဲ့လာရောက်ကြတဲ့တရုတ်တန်တမန်တွေအစိုးရအရာရှိတွေအနေနဲ့အမေရိကန်ကဒေသန္တရအဆင့်ပြည်နယ်နဲ့ဗဟုအစိုးရအဆင့်အရာရှိတွေအပြင်ပညာရေးနဲ့သုတေသနဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်ဆိုရင်အမေရိကန်နိုင်ငံသားရေးဌာနကိုကြိုတင်အကြောင်းကြားရတော့မှာဖြစ်ပါတယ်တွေ့ဆုံမှုတွေအတွက်ခွင့်ပြုချက်တောင်းခံစရာမလိုပေမဲ့အတိပေးရမယ်လို့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါတရုတ်နိုင်ငံကိုသွားကြတဲ့အမေရိကန်အစိုးရအရာရှိတွေကတော့အဲ့ဒီလိုမျိုးတွေ့မယ်ဆိုရင်ခွင့်ပြုချက်ယူရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲအရာရှိတယောက်ကတော့တရုတ်အစိုးရရဲ့ကန့်သတ်ချက်အပေါ်အမေရိကန်ဘက်ကတုံ့ပြန်တဲ့အနေနဲ့ညွှန်ကြားချက်သစ်ထုတ်ပြန်လိုက်တာဖြစ်ပြီးတော့တရုတ်မှာရှိနေတဲ့အမေရိကန်တပ်တမန်တွေကိုပို့ပြီးလွတ်လွတ်လပ်လပ်ဆောင်ရွက်သွားလာခွင့်ပြုဖို့မျှော်လင့်တယ်လို့သတင်းတောက်တွေကိုတယ်လီဖုန်းပေါ်ကနေရှင်းလင်းခဲ့ပါတယ်။အမေရိကန်တပ်တမန်တွေဟာသူတို့လုပ်ငန်းတွေအတွက်တရုတ်နိုင်ငံကအရေးပါတဲ့ဒေသဆိုင်ရာအစိုးရအရာရှိတွေ၊ပညာရေးနဲ့သုတေသနဌာနတွေကလူတွေအပါအဝင်အလှအသီးသီးကလူပုဂ္ဂိုလ်တွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံခွင့်မရတဲ့အကြောင်းနဲ့ကြိုတင်ခွင့်ပြုချက်တောင်းခံပေမဲ့မကြာခဏပယ်ချခံရတဲ့အကြောင်းကိုလည်းသူကပြောပြပါတယ်။ကန့်သတ်ချက်တွေကိုတရုတ်နိုင်ငံကပြီးခဲ့တဲ့သတင်းပတ်ထက်မှထုတ်ပြန်ခဲ့တာဖြစ်ပြီးအကြောင်းကြားစာကိုတော့အမေရိကန်နိုင်ငံသားရေးဌာနကပို့ထုတ်နေတော့ကလက်ခံရရှိပါတယ်။ဒါပေမဲ့ဝါရှင်တန်မြို့တော်ကတရုတ်တန်ယုံကတော့အမေရိကန်ရဲ့အခုနောက်ဆုံးကန့်သတ်ချက်ဟာတန်တမန်ရေးရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ရာရောက်တဲ့အကြောင်း Twitter လူမှုကွန်ရက်ပေါ်ကနေတုံ့ပြန်ခဲ့ပါတယ်
။ဟောင်ကောင်မှာဒီမိုကရေစီလူလာတဲ့လွတ်တော်အမတ်တွေရဲ့အပြင်းထန်ကန့်ကွက်ဆန္ဒပြမှုတွေကြောင့်အုပ်ချုပ်ရေးမှူးကယ်ရီလမ်ဒီကနေ့လဲလွတ်တော်တွေကနေထွက်ခွာသွားခဲ့ရပါတယ်။ငါးလနီးပါးကြာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကြုံရတဲ့ဟောင်ကောင်မှာဆန္ဒပြခေါင်းဆောင်တကူးကိုအသက်အန္တရာယ်ဖြစ်လာတဲ့အထိတိုက်ခိုက်တဲ့ဖြစ်ရနဲ့ကြုံရပြီးတော့လွတ်တော်တွေမှာကန့်ကွက်မှုတွေလည်းပုံမပြင်းထန်လာခဲ့တာပါ။ဒီမိုကရေစီလူလာတဲ့လွတ်တော်အမတ်တွေကအုပ်ချုပ်ရေးမှူးရဲ့လက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ပြီးအော်ဟစ်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေကိုတော့လူကြုံရေးတွေကလွတ်တော်တွေကနေခေါ်ထုတ်သွားခဲ့ကြပြီးဒီကနေ့လွတ်တော်အစည်းအဝေးကိုလည်းရပ်ဆိုင်းလိုက်ရပါတယ်။ဒီကနေ့ဖြစ်ရမတန်ခင်မနေ့တုန်းကလည်းလွတ်တော်မှာအုပ်ချုပ်ရေးမှူးလမ်းကနှစ်ပတ်လည်ချိန်ပြမင်းကိုပြောဟိုပြင်ဆင်နေမှာပဲပြင်းပြထန်ထန်ကောက်ကွက်ခံခဲ့ရတာကြောင့်မင်းကိုတိုးတက်ပြည့်နဲ့ဆုံးသက်ခဲ့ရပြီးနောက်ပိုင်းရုံမြင့်တန်ကြီးကနေသာမင်းကိုပြောကြားခဲ့ရပါတယ်
တောင်နဲ့မြောက်ကိုရီးယားအသင်းတို့2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးခြေစစ်ပွဲကစားခဲ့ကြတဲ့ပွဲမှာမြောက်ကိုရီးယားအသင်းဘက်ကကစားတာကြမ်းလွန်းတာကြောင့်စစ်ပွဲဖြစ်နေတယ်လို့ပဲလို့တောင်ကိုရီးယားဘောလုံးအသင်းချုပ်တာဝန်ရှိသူတစ်ယောက်ကဖော်ပြပြောဆိုလိုက်ပါတယ်တောင်ကိုရီးယားအသင်းဘက်ကဘောလုံးကိုကြွန့်ကြွန့်ကျင်ကျင်ကစားပေမဲ့မြောက်ကိုရီးယားအသင်းသားတွေဘက်ကကစားတာကြမ်းလွန်းပြီးတော့ဒါမျိုးတစ်ခါမှသူမကြုံခဲ့ဘူးလို့ကိုရီးယားဘောလုံးအသင်းချုပ်ဒူဥက္ကဋ္ဌချွိုင်ယန်အီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်မြောက်ကိုရီးယားနိုင်ငံပျိုယန်းမြို့တော်မှာအင်္ဂါနေ့တဲ့ကကစားတဲ့ပွဲမှာနှစ်သင်းလုံးဂိုးမရပဲတည်ရဲကြခဲ့ပေမဲ့အသင်းသားတွေတယောက်မှထိခိုက်ဒဏ်ရာမရပဲအင်ပြန်လာနိုင်တာကအောင်မြင်မှုဖြစ်တယ်လို့တောင်ကိုရီးယားကစားသမားဆွန်ဟွန်မင်းကလည်းပြောပါတယ်ပရိသတ်9000ဆက်တဲ့ဘောလုံးကွင်းကြီးမှာကစားခဲ့ပေမဲ့လာကြည့်သူတယောက်မှမရှိသလောက်အပြင်ကစားပွဲကိုလည်းဓာတ်ရိုက်ထုတ်လွှင့်ပြသတာမျိုးမရှိခဲ့ပဲသတင်းကိုအမှောင်ချထားခဲ့ပါတယ်ရှင်
ကြာသာရေးနှစ်ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လုံးနဲ့မဆုမြတ်မောတို့ပြောပြပေးသွားကြတာပါရှင်ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ကြရပါမယ်ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကလောက်ကင်မြို့နယ်မှာတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသား18ယောက်ကိုဖမ်းဆီးခဲ့ပြီးအဲ့ဒီထဲက5ဦးကိုတော့ရဲအယောင်ဆောင်မှုနဲ့ပါတရားစွဲထားပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့လောက်ကင်မြို့နယ်မှာတရုတ်မြန်မာနယ်စပ်ကနေတရားမဝင်ဝင်ရောက်သူတွေကိုတက်ရဲနဲ့ပြည်သူ့စစ်ပူးပေါင်းအဖွဲ့တွေက15ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်တရားမဝင်ဝင်ရောက်လာသူတရုတ်နိုင်ငံသား18ဦးကိုဖမ်းဆီးခဲ့ရမှာ9ဦးကိုတော့ရဲအယောင်ဆောင်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးရှမ်းပြည်နယ်ရဲတပ်ဖွဲ့ကရဲမှူးချုပ်ဇော်ခင်အောင်ကအခုလိုအတည်ပြုပြောပါတယ်အဲ
့ဒီမှာကျတော့ကျွန်တော်တို့ကိုယ်ပိုင်ရဲတွေရှိတယ်ကျွန်တော်တို့ရဲတပ်ဖွဲ့အောက်ကပေါ့ကိုယ်ကရဲအကြောင်းဆောင်တာပေါ့ဗျာကိုယ်ကရဲအတူတူနေလေပုံစံတူတာပေါ့စကားပြောလဲသူကပြောစကားပြောတာပေါ့နော်အဲ့ဒီမှာလဲကျွန်တော်တို့ကကိုယ်ကရဲအင်းများနေရာတော့ရှိတယ်အဲ့ဒီမှာကျွန်တော်တို့တပ်ဖွဲ့ဝင်ပေါ့နော်အဲ့ဒါသူတို့အကြောင်းဆောင်တာပေါ့အဲ့ဒါကိုသူတို့ကပြန်ဖမ်းပေးတာပေါ့အဲ့လိုမျိုးယူနီဖောင်းကလဲကျွန်တော်တို့ယူနီဖောင်းကိုတည်းပြီးတော့လက်ကိတ်တွေပါနေကြိုင်နေအဲ့အဲ့လိုမျိုးပေါ့ဗျာအကြောင်းဆောင်ပြီးတော့မှသူတို့ကဝေတောင်းတာတွေဘာလို့တာလဲညာလို့တာလိုက်လုပ်နေချင်းနေအဲ့ဒါကြောင့်မလို့သူတို့ကဖမ်းပြီးတော့မှအခုနေနေဒီကဆွဲတာပေါ့ဗျာ
ဖန်စီရမိတဲ့အထက်မှာရဲဝတ်စုံနှစ်စုံ၊ကြီကာအင်ကြီးတစ်ထည်၊လက်ထိပ်၅ခုနဲ့ဖိုင်ဘာတနက်အတူနှစ်လက်တို့ပါဝင်ခဲ့ပါတယ်။လောက်ကင်မျိုးကရဲရရှိတူကတော့ရောင်ဆောင်သူ၅ဦးကိုရဇသက်ကြီးပုံပ180နဲ့တရားစွဲဆိုပြီးထိန်းသိမ်းထားကြောင်းပြောပါတယ်
။တရားဝင်ဝင်ရောက်လာတဲ့ကြောင်လောက်ကအဆက်၃တင်းနဲ့အမှုဖွင့်နဲ့ပွင့်ပြီးတော့စစ်စစ်ပေါ်ပေါက်ကြဲရရဇသက်ကြီးပုံပ180နဲ့ဒါတရားထက်ဆွဲရပါတော့နော်။အဲတရားရုံးရဲ့တရားသူကြီးရဲ့ချုပ်မင့်အရာပေါ့နော်။ဆုံးမရကျွန်တော်တို့ကမြို့မရဲစခန်းမှာအထုံအောင်ထားတာပေါ့နော
်ရဇသက်ကြီးဥပဒေပုံမှန်180ဟာပြည်သူဝန်ထမ်းအဝယ်အစားနဲ့အမှတ်တံဆိပ်ကိုလိန်လေလှည့်ပြားရန်ရည်ရွယ်ခြင်းနဲ့ဝစ်စင်ကန်ဆောင်တဲ့အမှုဖြစ်ပြီးဒီဥပဒေပုံမှန်အရာထောင်ဒဏ်နှစ်နှစ်ဖြစ်စေငွေဒဏ်ဖြစ်စေထောင်ဒဏ်နဲ့ငွေဒဏ်နှစ်ရလုံးဖြစ်စေချမှတ်နိုင်တဲ့အမှုဖြစ်ပါတယ်ကိုကန့်ဒေတာဟာနေဆက်ဒေတာဖြစ်တာကြောင့်တရားမဝင်ခိုးဝင်တာတွေရှိနေပြီးအများစုကတော့လူဝင်မှုကြီးကြပ်ရေးဥပဒေလောကဥပဒေအရာအရေးယူတာဖြစ်ပါတယ်
ကိုမိုးစောပြောပြခဲ့တဲ့တရုတ်မြန်မာနယ်စပ်ကရဲအယောင်ဆောင်မှုကနေပြီးတော့အခုတခါတော့အိန္ဒိယမြန်မာနယ်စပ်ဖက်ကိုလည်းကြည့်ကြရအောင်ပါ။အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်မှာ AA ရခိုင်လက်နက်ကိုင်အဖွဲ့ဝင်တွေကိုအာတန်ရိုင်ဖယ်တပ်ဖွဲ့တွေကနေဖမ်းဆီးပြီးမြန်မာစစ်တပ်ဖက်ကိုလွှဲပြောင်းပေးနေတယ်လို့ AA တာဝန်ရှိသူတွေကပြောပါတယ်။အာတန်ရိုင်ဖယ်တပ်ဖွဲ့တွေကနေတဆင့်မြဝမြန်မာတပ်စခန်းကိုလွှဲပြောင်းပေးလိုက်တဲ့ AA တပ်ဖွဲ့ဝင်တဦးကတနင်္လာနေ့မှာတေဆုံသွားတယ်ဆိုတဲ့အကြောင်းကိုလည်း AA ဘက်ကပြောပါတယ်။ဒီလိုဖမ်းဆီးရမှာတခြားရခိုင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP ပါဝင်ပတ်သက်နေတယ်လို့လည်းစွပ်စွဲတာတွေရှိပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
အိန္ဒိယမြန်မာနယ်စပ်မီဆိုရန်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ဝင်တူရာယီတက်ခုနေတဲ့အိမ်တွေမျက်နှာဖုံးသတ်ဆင်ထားတဲ့သူတွေကနေဝေရောက်ဆင်းနှင်းပြီးဒီလဆောပိုင်းမှာဖမ်းဆီးခေါ်ဆောင်သွားခဲ့တာပါအဆိုပါဖမ်းဆီးခံရတဲ့အေအေတပ်ဖွဲ့ဝင်ကိုအာတန်ရိုင်ဖယ်တပ်ကနေမြန်မာစစ်သားကိုလွှဲပြောင်းပေးလိုက်ပြီးနောက်ဆုံးအချိန်တွေကိုတော့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်မီဆိုရန်ပြည်နယ်ရဲ့တောင်ဖက်အဆုံးပေါ့အဲ့ဒီလုံဒလိုင်းဆိုတဲ့မြို့မှာအဲ့မှာဒီကျွန်တော်တို့ UL အဖွဲ့ဝင်တယောက်ကသူကကျမ်းမာရေးကိစ္စနဲ့နေပြီးတော့အဲ့မှာသွားတာပြည်နယ်ချင်းတယောက်အိမ်မှာတေးတာအော်တိုဘလတ်6ရက်ညတနာရီနဲ့နှစ်နာရီကြာလောက်ပါပေါ့နော်ဟိုမျက်နှာဖုံးဆွတ်ထားတဲ့လူ9ရက်ရှိခဲ့အဖွဲ့ပေါ့နော်အင်္ဂလာပြည်ကဝင်ဖမ်းတဲ့ချိန်မှာသာသနာရေးလည်းပါတာပေါ့နော်ဒီမှာထောက်လောင်းရင်းလို့ယူဆတဲ့သူတွေပါတိုင်းနဲ့ဖမ်းဆီးပါသွားတဲ့လူကပြိုဝဲနိုင်ဆိုတာဟိုဗမာဘက်ကအပုတ်ခံရတယ်ပြီးလို့ချင်းအဲ့ဒီမြေဝါစခါမှာဒီလိုဟိရဲလောက်ထားပါပေါ့နော်နောက်အော်တိုဘလာ6တုံးရင်းနေတယ်နော်အဲ့ဒီတင်းရလက်ပြင်းနဲ့မှာဒီသူ့ကိုတောင်ပေါ်ကနေပြီးတော့ဗမာစစ်တပ်စခန်းကဆိုက်လာပြီးတော့အဲ့ဒီဂျာလီမှာရှိတဲ့ဇေယျမှနေပြီးတော့သူတို့ဒီတပ်ချင်းကိုရင်းနေတဲ့နောက်အထိဟိုလက်ပြေချေတွေနေပြီးတော့အကုန်လုံးထိပြနေချင်းမှမတောင်းဆိုနေသူ့ကိုတတ်လိုက်တယ်လို့သိရတယ်
ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့မှာလဲအေအေတပ်ဖွဲ့ကနေအနားယူထားတဲ့လူငယ်နှစ်ဦးကိုလည်းအာတာရိုင်ဖယ်တပ်ဖွဲ့ကဖမ်းဆီးပြီးမြေဝမှာရှေ့ချတဲ့မြန်မာစစ်တပ်ကိုလွှဲပြောင်းပေးခဲ့ပါတယ်။ဒီလောက်ရတဲ့ရှုတ်ချကြောင်းခိုင်တုခကဆက်ပြောပါတယ
်။လူငယ်လေးတစ်ယောက်ကိုသူတို့ဖမ်းတာရှိတယ်။အဲ့ဒီကလေးတွေကဒီမှာလဲသူတို့ကဒီကျမ်းစာရေးရတော့ဗာမခံနိုင်ဘူးသူတို့ကထွက်လာပြီးတော့ပြည်မလေးကြီးကိုလောက်ခံရှားတောင်းနေ။အဲ့ဒီကလေးတစ်ယောက်ကိုလည်းသူတို့ကဒီစက်တင်ဘာ30ရက်နေ့မှာဒီ PLD အဖွဲ့ဝင်2ယောက်နဲ့ဒီအာဆိုင်ကလေးပေါင်းပြီးတော့ဖမ်းကြတယ်။ဒီကအော်တိုဘလာပုံမြင်နေမှာဒီလေဝတ်စကောင်းပို့လိုက်တာပဲနော်ခုရွာသားတွေစီကပြရတော့ကတော့သူတို့ကိုလည်းတာတက်လိုက်ပြီဆိုပြီးတော့ဒါတရင်တွေထွက်နေတာပဲနော်အခုလိုမျိုးအစိုးရတရားရဲ့လိုရာတွေမဟုတ်ပြင်းနော်မြောက်ဥပဒေအရင်ကအဲ့လိုမျိုးလုပ်တဲ့ဥစ္စာကတော့ဒါဘယ်လိုမှလက်ခံနိုင်တဲ့ကိစ္စမဟုတ်ဘူးပေါ့
အေတပ်ဖွဲ့ဝင်တွေကိုဖမ်းဆီးတပ်ဖြတ်တဲ့ဆိုတဲ့ဆွတ်ဆွဲချက်ပေါ်မှာတမတော်ဘက်ကတည်ပြုချက်မရသေးပါဘူးဒီလိုဖွဲ့ဝင်တချို့ဖမ်းဆီးခံရတဲ့ဖြစ်စဉ်ဟာတခြားရခိုင်လက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်ပြည်နယ်လူမျိုးရေးပါတီ ALP ပါဝင်ပတ်သက်လက်ထောက်ချတာဖြစ်နိုင်ကြောင်းခိုင်တုခကဆိုပါတယ်
။ဒီကတော့ ALP ကနေပြီးတော့ဟိုလက်ထောက်ချပြီးတော့ဟိုပြတ်တယ်လို့ယူဆတာပေါ့။ ALP ကနေရောက်ပါတယ်။ခိုင် A ပန်ဆိုတဲ့ဥစ္စာနဲ့နောက်ပြီးလို့ရှိရင်ခိုင်တက်အောင်ဆိုတော့ပေါ့
။ A ဘက်ကဆွဆွဲနေတယ်လို့ဒီဖြစ်စဉ်တွေကိုမသိရှိကြောင်း ALP ဒုဥက္ကဋ္ဌခိုင်ဆိုးနိုင်အောင်ကပြောပါတယ
်။အဲ့ဒီတရင်ထောက်ပြတတ်တာရှိရင်အဲ့ဒီလူတွေကိုမေ့လို့ကျွန်တော်အသိချမသိဘူးလို့ကြတယ်။
ALP ဟာမြန်မာစိုးရနဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေး NCA လက်မှတ်ရေးသူထားတဲ့ဖွဲ့ဖြစ်ပြီး AA လက်နက်ကိုင်ဖွဲ့ကတော့လက်မှတ်မရေးထိုးနိုင်သေးပါဘူး။နှစ်ဖက်ဖွဲ့ချင်းမှာစစ်ရေးအသင်းမှနေတဲ့အခြေအနေမှာရှိနေပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် A ဖွဲ့တို့ကြားအပြန်အလှန်ဖမ်းဆီးမှုတွေရှိနေတာပါ။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရွှေပြည်တိခီးတဲ့တင်ရင်နဲ့လိုက်ပါလာတဲ့မိသားတပ်ဖွဲ့ဝင်စကူးနဲ့ခီးတဲ့စနူးကိုအေရခိုင်လက်နက်ကိုင်အဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ ဖန်စီကောဆောင်သွားတဲ့သူတွေပြန်လည်လွတ်မြောက်ဖို့ကြိုးပမ်းနေစေလို့ရခိုင်ပြည်နယ်အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းနန်းကပြောပါတယ
်။ရခိုင်ပြည်နယ်အစိုးရတော့ဗျာအဲ့ဒီဖန်စီသွားတဲ့နေရာတွေကိုတက်မတော်နဲ့ဒီမနိုင်ငံရဲပေါ့သူတို့ကြောင်းကြပြီးတော့တက်ကြတယ်လိုက်ရှင်းတာရှိတာပေါ့လောလောဆယ်တော့ဖန်တို့ခံရတဲ့တရင်ကတော့မရတော့ဘူးဖြစ်နေသူကအခုအရသားလေးပေါ်မှာပြတ်ပတ်ထားလာတယ်။စိုးရရဲ့ဖွဲ့စည်းပေါ်ဗျာနော်ဒီမိပြတ်ဆိုတာအင်မတန်နုနေတဲ့ဖွဲ့စည်းပါသူတို့ကဒီကောင်တို့လည်းမှယူသွားတာကိုဒီလိုမျိုးဖန်စီခေါ်ဆောင်နေဆိုတာဒါကြတော့ဘလို့မှမလုပ်သိနဲ့လုပ်ရပါ။အ
ေးပြောခွေရခိုင်ဒုက္ခကတော့ဖန်စီသွားတဲ့သူတွေကိုလုံခြုံရေးရစစ်ဆေးမှုတွေလှုပ်ဆောင်နေစေလို့ဆိုပါတယ
်။သူတို့နဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ဘက်ကတော့နော်လိုအပ်တဲ့ပုံစံရေးရစစ်ဆေးမှုတွေတော့ဆက်လုပ်နေကြကြ။စစ်ဆေးနေတဲ့ကာလဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကတော့ဒီတခြားအသေးစိတ်တော့ဘာမှပြောစရာမရှိသေးဘူ
း။လက်ရှိရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေးအဖွဲ့တို့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။တိုက်ပွဲဖြစ်စဉ်တွင်တန်လျာရှိသူတွေကိုနှစ်ဖက်လုံးကဖမ်းဆီးရေးယူမှုတွေလှုပ်ဆောင်နေတာကြောင့်လုံခြုံရေးရစိုးရိမ်နေရပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ဆက်တလကြတိုက်ပွဲဖြစ်စဉ်တွင်အရသာ90နီးပါးတိုက်ဆုံခဲ့တယ်လို့120ကျော်ထိခိုက်ဒဏ်ရာရရှိမှုတွေရှိခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
။အိန္ဒိယမြန်မာနယ်စပ်ခြေနေကိုကိုနိုင်ကိုရင်ပြောပြခဲ့တာပါရှင်။အခုတော့မွန်ပြည်နယ်ဘက်ကိုလည်းအလှည့်ပေးချင်ပါတယ်။မွန်ပြည်နယ်မယန်းချောင်းနဲ့ဘလက်တွန်ဖိုက်ပဲမှရှိတဲ့မွန်ပြည်သစ်ပါတီစခန်းတစ်ခုကိုဒီမနေ့အစောပိုင်းမှာ KNU အဖွဲ့ကလို့ယူဆရတဲ့လက်နက်ကင်ဆောင်ထားသူ10ဦးလောက်ကဝင်ရောက်ပစ်ခတ်ခဲ့တယ်လို့မွန်ပြည်သစ်ပါတီကပြောပါတယ်။ KNU တာဝန်ရှိသူတွေကတော့အခုဖြစ်စဉ်နဲ့ပတ်သက်လို့စစ်စစ်ဆဲဖြစ်ပြီးဘယ်အဖွဲ့တွေနဲ့ပစ်ခတ်မှုဖြစ်သွားတယ်ဆိုတာကိုမသိသေးဘူးလို့ပြောပါတယ်။ဒီအကြောင်းပြည်စုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မွန်ပြည်နယ်ရင်းမြို့နယ်မှာရှိတဲ့မွန်ပြည်သစ်မြန်ချောင်းအခြေစိုက်စခန်းနဲ့ဖျားသုံးစုမြို့နယ်ဘလဲတုံဖိုက်ချေရွာနာကမွန်ပြည်သစ်ပါတီတက်ခွဲရုံတို့ကိုဒီကနေ့မနက်၄နာရီဝန်းကျင်မှာ KNU ဘက်ကလက်နက်ကင်တချို့ဝင်ရောက်ပစ်ခတ်ခဲ့တယ်လို့မွန်ပြည်သစ်ပါတီတာဝန်ရှိသူကပြောပါတယ်။မွန်ပြည်သစ်ပါတီတက်ခွဲရုံကိုဝင်ရောက်ပစ်ခတ်ချိန်တက်ဆုတ်ခဲ့ရပေမဲ့မြန်ချောင်းဘက်ကိုပစ်ခတ်ချိန်မှာတော့လာရောက်တိုက်ခိုက်တဲ့လက်နက်ကင်တွေပြန်လည်ဆုတ်ခွာခဲ့တယ်လို့ပြောပါတယ်။အခုတိုက်ပွဲဖြစ်ခဲ့တဲ့နှစ်နေရာလုံးကို KNU ဘက်ကဝင်ရောက်တိုက်ခိုက်ခဲ့တာလို့မွန်ပြည်သစ်ပါတီနိုင်ငံခြားဆက်ဆံရေးတာဝန်ခံနိုင်အေးမွန်ကပြောပါတယ်
။ Random fight the tender top round the fight with the Thai Landasi Group လည်းဒီလေးတိရော
ဒီတိုက်ပွဲဖြစ်စဉ်ဒီမှာတော့ထိခိုက်ဒဏ်ရာရရှိမှုတွေတော့မကြမ်းမိသေးဘူး။ဒီဖြစ်တဲ့တိုက်ပွဲနှစ်နေရာစလုံးဟာ KNU အဖွဲ့နဲ့ပဲဖြစ်တာပါ။သူတို့ကအစီအစဉ်ရှိရှိနဲ့ကျွန်တော်တို့သစခန်းကိုဝင်ပစ်တယ်လို့ယူဆရတယ်။
ဒီမနက်ဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးကရင်အမျိုးသားအစည်းအရုံး KNU ဘက်ကပြစ်ခတ်မှုဖြစ်ခဲ့တာကိုသိပေမဲ့ဘယ်အဖွဲ့တွေပါဝင်နေဆိုတာမသိသေးကြောင်းပြောပါရယ်။ KNU အဖွဲ့ဝင်ဒူပလာယာခရိုင်ဥက္ကဋ္ဌဘဒူရွှေမောင်းကပြစ်ခတ်မှုသတင်းကြောင်းအခြေအနေတိတိကျကျသိရဖို့ဖျားသုံးစုဘက်ကိုတွားနေတယ်လို့ဆိုပါရယ်
။ဖြစ်တော့ဖြစ်တယ်ပြစ်ခတ်မှုတော့ဖြစ်တယ်ဘဒူနဲ့ဘဒူဖြစ်မှန်းမသိသေးဘူး။အဲ့ဒါတော့ကျွန်တော်တို့အခြေအနေကျွန်တော်တို့အနေထားအရဆက်သွယ်မှုကလည်းမကောင်းတဲ့အပေါ်မှာအဲ့ဒါကိုပြန်ပြီးတော့တိတိကျကျဖြစ်ဖို့ပြန်ပြီးတော့စီစဉ်ဆဲတယ်ပေါ့နော်
ပြစ်ခတ်မှုဖြစ်တဲ့နေရာကဖျားသုံးစုနဲ့ရင်းမြို့ကိုသွားတဲ့တောင်ပေါ်လမ်းဖြစ်တာကြောင့်လူနေအိမ်တွေနဲ့ဝေးပေမဲ့အဲ့ဒီနားမှာရှိနေတဲ့တပ်ဖွဲ့ဝင်မိသားစုတွေနဲ့ရွာကန်တချို့ကတော့ထွက်ပြေးခဲ့ရတယ်လို့ဖျားသုံးစုဒေသခံတဦးကပြောပါတယ်
ဒီစကနေရာကြီးတောနဲ့တဲမှာမုံမီပစ်တက်ရှိရွာသားတွေကအဲ့ဒီဘေးနားမှာအိမ်ကြီးဆောက်တယ်။သမီးများစုတွေအိမ်ဆောက်တယ်ဆိုတော့ဈေးဆိုင်ကဖြစ်လာတယ်။အဲ့လိုရွာဖြစ်သွားတယ်ပေါ့။ရွာဖြစ်တဲ့စကန်ကအရင်လားရွာအရင်လားတော့မသိဘူး။အဲ့မှာလူတော့စုံလာပဲ။ပြစ်တာခတ်တာဖြစ်လာရင်လားအဲ့ဒါလူဖတ်ပြတာပေါ့
။ဖျားသုံးစုဒေတာတဝိုင်းမှာမုံပြည်သစ်ပါတီ NMSP နဲ့ကရင်အမျိုးသားအစည်းအရုံး KNU နှစ်ဖက်လက်နက်ကိုင်အဖွဲ့ရဲ့အောက်ခြေတပ်ဖွဲ့ဝင်တွေကြားအခုနှစ်ဧပြီလပိုင်းကစပြီးအခြေအနေတင်းမာပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲနောက်မှာအဲ့ဒီလိုထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ရင်ဘလို့ကင်တွေဖြည့်ရှင်းရမလဲဆိုတာနဲ့စီရေးတင်းမာမှုအခြေအနေတွေဆက်မဖြစ်ရတဲ့အတွက်နှစ်ဖက်ခေါင်းဆောင်တွေဖျားသုံးစုမျိုးချောင်းဆောင်ရွာနာကမကတာချောင်းဆောင်ရေတကွန်စခန်းမှာအခုလ၄ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ KNU အဖွဲ့ဝင်ဒူပလာယာခရိုင်ဥက္ကဋ္ဌဘဒူရွှေမောင်းကပြောပါတယ်
ပြဒနာဖြစ်ပြမယ်ဆိုလို့ရှိရင်အောက်ခြေအချင်းချင်းပြဒနာပုံမူပြီးတော့ကြီးထားဖို့အတွက်ညှိနှိုင်းပြီးတော့ဆောင်ရွက်ကြဖို့
ဒီကနေ့နောက်ဆုံးဖြစ်သွားခဲ့တဲ့နှစ်ဖက်ပြစ်ခတ်မှုနဲ့ပတ်သက်လို့မွန်ပြည်သစ်ပါတီကတာဝန်ရှိသူကို VOA ကဆက်သွယ်မေးမြန်းတဲ့အခါထိခိုက်သေးဆုံးမှုမရှိကြောင်းပြောပါတယ်ဒါပေမဲ့ပြစ်ခတ်မှုအတွင်းမွန်ပြည်သစ်ပါတီဘက်ကတဦးကြဆုံးခဲ့ကြောင်းမွန်သတင်းဌာနတွေမှရေးသားဖော်ပြထားပါတယ်ရှင်
မွန်ပြည်သစ်ပါတီတပ်စခန်းနှစ်ခုပြစ်ခတ်ခံရတဲ့အခြေအနေကိုမဆုစုစုံစမ်းတင်ပြခဲ့တာပါရှင်။အခုလူခွင့်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။လူခွင့်ရေးချိုးဖောက်မှုနိုင်ငံရေးအခွင့်အရေးချိုးဖောက်ခံကြရစေအဖြစ်တွေရှိနေလို့ဒီဒီမိုကရေစီဆန်တဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်ပေးရေး နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးလွှတ်ပေးဖို့နဲ့နိုင်ငံသားအခွင့်အရေးတွေကာကွယ်ပေးတဲ့နိုင်ငံတကာစာချုပ်တွေမှာလည်းအမြန်ဆုံးလက်မှတ်ရေးထိုးပေးဖို့တောင်းဆိုလိုက်ပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကတော့အစိုးရအနေနဲ့လူခွင့်အရေးကိုလေးစားလိုက်နာပြီးဦးစားပေးစဉ်းစားဆောင်ရွက်ပေးဖို့တောင်းဆိုကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်မေခကစူးစီးတင်ပြထားပါတယ်ရှင်။
လက်ရှိ NLD အစိုးရလက်ထက်အတွင်းလူခွင့်ရေးချိုးဖောက်မှုနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးချိုးဖောက်ခံရမှုစရာတွေရှိနေစေဖြစ်တာကြောင့်ဒါဟာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကတွေ့ဖယ်နေတဲ့လုပ်ရဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြီးခဲ့တဲ့အောက်တိုဘာ16ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ထုတ်ပြန်ကြေညာချက်တစ်စောင်မှာဖော်ပြလိုက်ပါတယ်။နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းခံရသူတွေနဲ့တရားရင်ဆိုင်ရသူတွေစာရာရီနဲ့ပတ်သက်တဲ့အစီရင်ခံစာကို AAPP အဖွဲ့ကလာစဉ်ထုတ်ပြန်နေတာပါ။ခင်းတဲ့လက်ရောညီထွေမရှိတဲ့အပြင်နိုင်ငံတကာကသတ်မှတ်ထားတဲ့စံချိန်စံညွန်းတွေနဲ့ကန့်ညီခြင်းမရှိတဲ့ဥပဒေတွေကိုပြန်ပြင်ပေးဖို့လိုအပ်နေပြီဖြစ်တဲ့အကြောင်း AAPP ရုံးရဲ့ရန်ကုန်ရုံးတာဝန်ခံဦးအောင်မျိုးကျော်ကပြောဆိုလိုက်ပါတယ်
။ငွေစည်းစီပုံမာတွေနိုင်လွတ်လုံပုံမာတွေနောက်ဒီ66ကကြီးတွေ95ခခွေလို95ပုံမာမျိုးတွေပေါ့နော်။ဒီလိုပုံမာမျိုးတွေနဲ့ဟိုဖန်စီခံရတာတရားထွက်ခံရတာတွေကတော်တော်များလာတယ်ပေါ့ဗျာမဖြစ်သင့်ဘူးဒါကြောင့်မို့ဒီလိုဟာတွေကိုဒီဥပဒေတွေကိုအမြန်ဆုံးပြန်လည်ပြင်ဆင်ဖို့လိုအပ်နေပြီဆိုတော့ကျွန်တော်ထောက်ပြခြင်းနဲ့ဒီလိုပြည်ရေးဥပဒေတွေကိုပြင်ဆင်တာတည်းမဟုတ်ဘဲနဲ့ကျွန်တော်နိုင်ငံတကာဒီနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာစာချုပ် ICC တရားလိုစာချုပ်မျိုးနောက်ဒီညှပ်မနေစမှုစန့်ကျင်ရေးနဲ့ဆိုင်တဲ့ဒီ UNC ဒီလိုစာချုပ်မျိုးဒီလိုစာချုပ်မျိုးတွေကိုအစိုးရအနေနဲ့အမြန်ဆုံးလမ်းမရေးထိုးဖို့လိုအပ်တယ်
ဖန်းစည်းခံရသူနဲ့တရားရင်ဆိုင်နေရသူအယောက်600ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ဒီလူတွေကိုအမြန်ဆုံးလွှတ်ပေးဖို့ကိုလည်းဥအောင်မျိုးကျော်ကတောင်းဆိုလိုက်ပါတယ
်လူတိုင်းအုပ်ချုပ်တဲ့သူကအုပ်ချုပ်ခံတဲ့သူကအကုန်လုံးပေါ့နော်လက်နက်ကင်တပ်ဖွဲ့တွေပေါ့အားလုံးဒီဥပဒေရဲ့အောက်မှာတပင်းညီတယ်နေထိုင်ပဲဥပဒေကိုအားလုံးကလေးစားလိုက်လာမယ်ဆိုလို့ချင်းလိုချင်တဲ့ဘန်းနိုင်ကုန်ရောက်မှာပါတတော်တစ်ခုဖြစ်တိုင်းဟို66နဲ့ဆွဲလိုက်မယ်နိုင်တလုံးနဲ့ဆွဲလိုက်မယ်ဆိုတာကြီးဖြစ်နေတမြကာလပတ်လုံးကတော့ကျွန်တော်တို့နိုင်ငံရှေ့ကိုရောက်မှာမဟုတ်ပါဘူ
းလူခွင့်ရေးလှူရှားသူတွေဘက်ကတော့ပြည်သူအစိုးရအနေနဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးဦးစားပေးစဉ်းစားပေးဖို့တောင်းဆိုလာတာတွေရှိပါတယ်လူအခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့ဥအောင်စောဦးကတော့လက်ရှိမြန်မာနိုင်ငံရဲ့လူအခွင့်ရေးအခြေအနေကအရင်ကထက်အားနည်းလာတယ်လို့ပြောဆိုလိုက်ပါတယ်
။ဒီလေဥပဒေဖြစ်တယ်လို့နောက်ပြဋ္ဌာန်းတဲ့ဥပဒေတွေကလည်းလူအခွင့်ရေးစံချိန်စံညုံနဲ့မညီတဲ့ဟာတွေဖြစ်လာတယ်။ပြစ်မှတ်ထားတာကလူ့ကိုယ်တကျလှုပ်ရှားသူတွေကိုပြစ်မှတ်ထားလာတယ်ကိုတွေ့ရတယ်။ဒါမျိုးတွေကအစိုးရဒီမိုကရေတစ်အစိုးရလက်ထက်မှာပို့ပြီးတော့များလာတာတော့ကိုတွေ့ရတယ်။
AAPP ရဲ့ထုတ်ပြန်ချက်အရစက်တင်ဘာလအတွင်းအမှုဖွင့်တရားစွဲခံရသူ16ဦးရှိရာမှာငိမ့်စုစီဥပဒေပုံမှန်19စက်တွေဥပဒေပုံမှန်66ကားတို့နဲ့အမှုဖွင့်ခံထားရသူ14ဦးထိရှိတယ်လို့ဆိုထားပါတယ်။ဒါ့အပြင်စက်တင်ဘာလထဲမှာပဲဖမ်းဆီးခံရသူ18ဦးထိရှိခဲ့ပြီးငိမ့်စုစီဥပဒေပုံမှန်19နဲ့တက်ကြွလှုပ်ရှားသူနဲ့အရသာစုစုပေါင်း6ဦးဖမ်းဆီးခံရတယ်လို့ဆိုပါတယ်။စတေမာလာတလအတွင်းထဲမှာတင်ပြည်တန်6မှတ်ခံရသူ16ဦးထိရှိကငိမ့်စုစီဥပဒေပုံမှ19ရာဇသက်ကြီးဥပဒေပုံမှ905ခါခွေ905ကတို့နဲ့တက်ကြွလှုပ်ရှားသူ5ဦးတို့ပြည်တန်6မှတ်ခံခဲ့ရပါတယ်စတေမာလာတလအတွင်းအားလုံးကိုပြန်ကြည့်လိုက်မယ်ဆိုရင်နိုင်ငံရေးအကျဉ်းသား56ဦးအကျဉ်းချခံခဲ့ရသလိုတက်ကြွလှုပ်ရှားသူ189ဦးကတော့ထောင်တွင်းကနေအမှုရင်ဆိုင်နေရပြီး363ဦးကတော့ထောင်အပြင်ကနေအမှုရင်ဆိုင်နေရတယ်လို့ AAPP ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ရှင
်မေခပြောပြခဲ့တာပါရှင်ကျွန်တော် VOA ကိုစာရက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တယ်နားဆင်လို့တယ်တည်တခြင်းတွေတောင်းယူလို့တယ်ဆိုရင်VOA American တာမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ကျမရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလှော်ကဏ္ဍမှာတော့တနိုင်ငံလုံးအပြစ်ရက်စဲရေးသဘောတူစာချုပ်ကိုလူလူကဘလောက်မိခိုအားထားနိုင်မလဲဆိုတာနဲ့ပတ်သက်လို့
နိုင်ငံကြီးရဲ့ပြဿနာကိုဖြေရှင်းဖို့ဆိုတာဟာလက်နက်နဲ့ဖြေရှင်းနိုင်တာမဖြစ်ဘူးနော်တွေ့ဆုံဆွေးနွေးပြီးတော့မှပဲဖြေရှင်းနိုင်တယ်ဆို
ငင်းကြဲလုပ်ငန်းစဉ်ဆွေးနွေးပွဲတွေမှာတောက်လျှောက်ပါဝင်လာခဲ့သူပြည်ထောင်စုအင်စတီကျူကဥခွန်ဆိုင်ရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးတီးကသတင်းစုံလင်ကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကျမကြီးကန္တာကိုနားဆင်ကြရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အကျော့တက်ယောဂအပိုင်းနှစ်ကိုတင်ပြပေးထားပါတယ်ဒီအကျော့တက်ယောဂနဲ့တခြားဆင်တူယောမယောဂတွေနဲ့ကွဲပြားအောင်စစ်ဆေးကြည့်ဖို့လိုပါတယ်တခြားယောဂတွေနဲ့တွဲပြီးတော့ဖြစ်နေတယ်ဆိုရင်လည်းတွဲပြီးတော့ကုသဖို့လိုအပ်ပါတယ်အကျော့တက်ဇကျော့တက်ယောဂကိုခွဲခြားဆုံးဖြတ်နိုင်မဲ့စစ်ဆေးကုသမှုတွေအကြောင်းနဲ့ဘလို့ကုသနိုင်မလဲဆိုတာတွေကိုစေတက္ကသိုလ်တည်းအယိုးအကျော့အစစ်စေပညာဌာနပါမောက္ခဌာနမှုဒေါက်တာချစ်ဆိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคยูเจอเซชูชูตมารอจีปามอคคดอกเตอร์ชิซูครับเนี่ยตนเราดีอโจเตยอกาจองโกပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီယောဂဖြစ်ရခြင်းအကြောင်းရင်းနဲ့ကာကွယ်ဖို့နီလန်နောက်ယောဂဆုံးဖြတ်ဖို့လွယ်ကူစေနိုင်တဲ့လက္ခဏာတွေအကြောင်းကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးယောဂဆုံးဖြတ်ဖို့ခက်ခဲစေနိုင်တဲ့လက္ခဏာတွေရှိတဲ့အနေထားမှာထပ်စစ်ဖို့လိုအပ်တာတွေနဲ့ကုသမှုအကြောင်းကိုဆက်ပြောมาဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီယောဂဆုံးဖြတ်ဖို့ခက်နေတဲ့လက္ခဏာအနေထားမှာဘာတွေထပ်စစ်ဖို့လိုလဲဆရာ
။ခက်တယ်လို့ပြောလို့ရတာကဒီလိုမျိုးဒါရင်းနေရာဆယ်ခုတော့ရှိနိုင်တယ်။ဒါပေမဲ့တစ်ခါကသူ့ရဲ့မှာစစ်ကြည့်လို့တွေးပြနေလို့ခေါ်ရဲ့ဤရတာများနေတယ်ဆိုလို့ရှိရင်တော့အသူရောရောင်ယောဂလည်းဖြစ်နိုင်တယ်။ဒါလူကြီးတွေအသက်50ကျော်တဲ့လူတွေမှာဖြစ်တတ်တဲ့ယောဂတစ်ခုရှိနေတယ်။ဒါသူရောရောင်ပြီးတော့ကျသားကြီးတွေနားတဲ့ယောဂပါနော်ဆက်ပြီးတဲ့။ဒါကြောင့်တကယ်တမ်းဆုံးဖြတ်ဖို့ဆိုရင်တော့ exclusion လို့ခေါ်တာပေါ့။ဒီယောဂနဲ့လည်းတူပါမယ်တစ်ခါကလည်းဒီနေ့ယောဂကြီးလည်းမရှိဘူးဆိုတော့ရှာမယ်ဆိုတဲ့အကြောင်းအဲသူ့ကိုနာမည်တက်တော့မယ်ဆိုလို့ရှိရင်တစ်ခါကဒီဘက်နာမဟုတ်ကြောင်းခေါက်ယောဂမဟုတ်ကြောင်းဒီနေ့ဖျားနာယောဂတွေမဟုတ်ကြောင်းဆိုတော့သွေးဆိတ်ကြီးရတယ်သွေးဆိတ်ကြီးတယ်ဆိုတော့ခန္ဓာရင်းရှင်နေကြယူရစ်အက်ဆစ်တို့ရူမက်တိုက်ဖက်တာတို့အန်တီဂျင်ရဖက်တာကိုလည်းရေရလေးဝနာဆက်တဲ့ဟာတို့စီးလို့ဆေးကြည့်ပြီးတော့မှအဲ့ဒီပုံကလည်းကောင်းနေတယ်တော့ဒီကကသွေးပြင်းနှုံပေါ့ ESR ကလည်း20မကျော်ဘူးနားလာလေနားလေနေရာရယ်20မကျော်နေတယ်အဲ့လိုနှစ်ဖက်ပြောရတယ်အဲဒါဆိုရင်တော့ထိရသွားပြီဒါကြောတဲ့ယောဂပဲလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ယောဒီခွဲခြားသိနိုင်ဖို့စစ်ဆေးသင့်တဲ့လက္ခဏာတွေရှိသေးလားဆရာ
ဟုတ်ကဲ့ပို့ပြီးတော့သိအောင်လုပ်လို့ရတာကလေသူကအောင်ရိုးတွေတောင့်တင်းတာဖြစ်နေတဲ့ကြောင်းအောင်ရိုးတွေကအလုပ်ပို့လုပ်နေတာပေါ့နော်လုံးပေါ်လုံးနေရတဲ့အခါမှာသွတ်သားအောင်ရိုးတွေတင်းနေမှုဘူးဒီမြင့်ဘိုက်သေးကိုသွားတဲ့အောင်ရိုးတို့ဒီအုံမောင်းကိုသွားတဲ့အောင်ရိုးတို့တိုင်းလေးတင်းလာတာပေါ့လေသွားတင်းလာတဲ့အခါကျတော့သူကလက်တီစီစကြိုးတွေတိုက်တယ်မကဘဲနဲ့ဒီစာမေးကြည့်လိုက်လို့ရှိရင်အဆိုင်ရလည်းမကောင်းဘူးသူမင်းစားတာနဲ့ပိုက်နာတယ်ဒီအင်္ဂါကိုတန်းပြရတယ်အဲနောက်ပြီးတော့ချွေးထွက်တတ်တယ်လေကျင်တတ်တတ်တယ်ပူလိုက်အေးလိုက်ဖြစ်တယ်အဲ့တော့သူကautonomic အောင်ကျော်လို့ခေါ်တယ်အလူလျောက်အောင်ကျော်စနေနယ်လေတွေ့ပြီးတော့လက္ခဏာတွေပေါ်တတ်တယ်ခဏကလေးချွေးရလည်းကနေချွေးချွေးဆွဲနေတာမျိုးလိုရင်းနေတက်ဆက်လက်တုံတာမျိုးလိုစားစားပြီးစားမကြည့်တာမျိုးလိုဒါနဲ့တွေ့ပြီဆိုရင်တော့ကိုယ်စီကြတာပေါ့နော
်ဟုတ်ကဲ့ဆက်အခုလိုဒီယောဂသေးချာပြီးတော့ကုသမှုအပိုင်းရောဘယ်လိုရှိလဲဆက်အ
ဓိကကတော့အောင်ကျော်တွေကသေချာအနာမရလို့ တောင်းတင်ပြီးတော့အကျော်တက်တာဆိုတော့အောင်ရိုးရည်အနိုင်ရအောင်ဒီအိတ်ဆက်မှုနေကြီးကိုပြီးပေးတဲ့စီစဉ်ခေါ်တာပေါ့နော်အဲ့ဒါက tricyclic လို့ခေါ်တဲ့စီရှိတယ်အဲ့ဒါကမာဘီမာတော့မီချစ်တလင်းဆိုတဲ့နာမည်နဲ့လာတာပြားတယ်အဲ့ဒီစီလေးကိုတောက်လိုက်လို့ရှိရင်ညဆိုလို့ရှိရင်အိတ်ရတဲ့ခြေလေးမှာနှိမ့်ဆဲအိတ်ပြောသွားတယ်အပေါ်မှာအမြင်စနေစနေမှာအရာဝင်တယ်ဆိုမြေလုံးချောင်များဆိုအိမ်ပြောတော့ဒီကမှာဂျိုးဒီကနားမရဘူးခဏနေတာပေါ့တော့ဒီဆေးလေးတောက်ပြီးတော့အိမ်လိုက်လို့ရှိရင်အိမ်ပြောတာနဲ့ခါတဲ့ဂျိုးဒီရောဆိုတာအိမ်ပြောသွားတယ်မနေ့ကတော့လေဆန်းဆန်းထန်းထန်းဖြစ်သွားတယ်ပေါ့နော်တစ်ခါတည်းတော့ဘယ်နှကပြောတယ်လူလဲအောင်ဂျိုးစနစ်တွေကလည်းတောင့်တင်းနေတဲ့ဆက်ချောင်းဒီကျော်သားတွေကိုဖြီးဖို့ကတော့အမီဆူရလင်းတောက်တယ်လူလဲအောင်ဂျိုးစနစ်တွေကိုဖြီးရောမှုကြတော့အဲဒီလူလဲအောင်ဂျိုးစနစ်ကိုလည်းပိတ်ပေးတယ်ပရိုပနလောဆိုတဲ့စီပေါ့နော်ဘယ်လိုလဲဆိုတော့အရင်တော့ဈေးပေါင်ကြလေးနေတယ်သုံးကြတယ်။အဲဒီဈေးလေးတွေကိုတောက်တယ်။သူတောက်တဲ့ဈေးပေါင်ကြသေးလောက်အများကြီးတော့မဟုတ်ပဲနဲ့ဈေးပေါင်ကြသေးမှာ40အားလောက်တောက်တယ်ဆိုရင်ဒီမှာ30အားလောက်ပဲ။အဲ့ဒီလုံးရတော့တောက်မယ်ဆိုရင်သူတဲ့အောင်ကြိုးလေးရတယ်အားရမယ်။ဘယ်တကအီမီထရီလင်းကလည်းစိတ်ကြယောဂမှာတောက်တဲ့ဈေးပေါ့လေ။ဒါစိတ်ကြယောဂမှာလို့ဆိုတာ60အားလို့70အားလို့တောက်တယ်မဟုတ်ပဲနဲ့30အားလောက်ပဲဒီတလုံးလောက်ပဲတောက်တယ်ဆိုရင်သူသားကြီးလည်းအားရသူတဲ့အောင်ကြိုးလေးအားရပြီးရိုးရိုးကကတော့ဒီတက်တာပြောက်သွားတာပေါ့လေဒါပေမဲ့အမြဲတမ်းပြောရလို့ပဲဒီဆေးတွေကလည်းတစ်ဝက်လောက်ပဲကူတယ်တစ်ဝက်လောက်ကတော့နေထိုင်ကြောင်းနေမှပဲပြောက်တာပေါ့နော်ဒီဆေးတွေသောက်ပြီးတော့ကွာတနေလုံးမှလည်းလှုပ်ရှားမှုမရှိဘူးညအိကြလည်းပုံမှန်မအိပ်ဘူးဖြစ်နေပြီဆိုရင်တော့ဆေးသောက်လို့တစ်ဝက်လောက်ပဲတက်တာမယ်တစ်ဝက်လောက်ပဲဆက်ပြီးတော့ကြက်ခိုက်တာကလည်းချမ်းနေမယ်ဆေးလည်းသောက်တစ်ဝက်ကလည်းနေထိုင်အောင်ပြင်ရဆယ်တော့လုံးလုံးပြောက်တဲ့အချိန်ပြောက်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအကျော်တက်ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှိအောင်လားဆရာ
အဲ့တော့ဘုရားကဟိုပြောဖို့နည်းနည်းလေးအားသက်ဖို့လိုတော့ရတာဆက်ပြောတဲ့အချိန်မှာတော့ပါတယ်တချို့ကျိုးတဲ့ယောဂတွေကဆီရန်လာပြတဲ့အခါမှာထိုက်တဲ့တဲ့တုတ်တဲ့တွေလာပြတာရှိတယ်ဒီမြင့်ပါယောဂမှမရှိဘူးဒါကိုပထမကျိုးတဲ့ယောဂလို့ခေါ်တာပေါ့နော်တချို့ကျိုးတဲ့ယောဂတွေကြတော့ကြည့်ရတဲ့တော့ပြည်လိဝနာလိုရည်သားလိဝနာလိုရှိတယ်။ဒါတွေကိုသင်္ချာထိကျတော့မကူတဲ့အခါမှာသူကရည်ရည်လိဝနာလိုပြည်လိဝနာမှာလည်းကြိုက်တာခဲတာရှိတယ်။အဲဒီကြိုက်တာခဲတာတွေကကြာလာတဲ့အခါမှာသူကလည်းဦးနှောက်ကိုသွားပြီးတော့ဆုံးဆော့။ဆုံးဆော့တဲ့အခါမှာဦးနှောက်ကပြန်ပြီးတော့မှဒီကိုယ်လုံးကိုတောင့်တင်းပြလိုက်တာပေါ့နော်။အဲဒီအခါမှာဂျိုးရီယောဂဖြစ်လာတယ်။အဲကအချိန်ကဂျိုးရီယောဂမဟုတ်လို့ပဲဆိုတော့ဒုတိယဆင့်ဂျိုးရီယောဂလို့ခေါ်တာပေါ့နော်။ယောဂတခုခုကိုအခြေခံပြီးတော့မှသူကဒုတိယအဆင့်နေနဲ့အကျိုးရယောဂဖြစ်လာတာ။ဒါဆိုအဲ့ဒီဖြစ်သွားတဲ့အခါမှာပုံမှန်အားဖြင့်တော့ကြိုက်တယ်ခဲတယ်ဆိုတာကယောဂလက္ခဏာပေါ့။ဒါပေမဲ့အကျိုးရယောဂဖြစ်လာတဲ့အခါကျတော့ကြိုက်တယ်ခဲတယ်ဆိုတာကယောဂဖြစ်လာတာ။အဲ့ဒီယောဂကြောင့်ဘာဝိနာရေးပေါ်လာလဲဆိုတော့ခဏချင်းတုန်နေလို့စိတ်မပြောဘူးလို့အစာမကြည့်ဘူးလို့အကျိုးသားရည်ကနားရလို့ဖြစ်လာ။ဒါဆိုအဲ့ဒါကိုလွတ်သွားလို့ရှိရင်ဥရကမှာခြေပေါင်းပဲခြေပေါင်းသေးပြေးတယ်လို့ဒီဘက်နာကိုဒီလိဘက်နာသေးပြေးတယ်လို့ဒီရလိဘက်နာဒီရလိဘက်နာကိုသေးပြေးတယ်လို့လုပ်ပြီးတော့ဒီအကျိုးတဲ့ယောဂါကတွေ့နေတာကိုကြော်သွားတယ်ဒါကြီးမထမ်းမိဘူးဆိုရင်ဟိုဘက်ကလိဘက်နာကြီးဘလောက်ဝဲပြီးပြီးလူကအစ်စ်ကတော့ရောင်တာပြောက်သွားတယ်ဒါပေမဲ့နာတာကျန်နေတယ်ဖြစ်နော်အဲ့လိုပဲရေရလိဘက်နာမှာလည်းကြောက်ကြက်တော့ကောင်းသွားမယ်နာတာကြိုက်တယ်ကျန်နေတယ်ဖြစ်တယ်အဲကြောင့်ကျွန်တော်တို့ကဥရကမှာအကျိုးတဲ့ယောဂါသက်သက်ပဲလားအမှုတိမျိုးကနေမိကျွေးပြဖြစ်နေတဲ့ကျိုးရယောဂါလားဒါလေးတို့လည်းမမေ့အောင်ဆွဲပြီးတော့ကုဖို့လုပ်တယ်ဆက်လေးလည်းပြောချင်ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကောဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြာမာရေးစီစဉ်ကိုနားဆင်ကြပြီးတဲ့နောက်အခုမြမအရေးသုံးသက်ချက်ကိုလည်းဆက်ပြီးတော့နားဆင်ကြပါမယ်ရှင်။မြမနိုင်ငံကမြို့ကြီး၅မြို့ကိုမနှစ်ကစစ်တမ်းကောက်ယူထားတဲ့မြို့ပြလူနေမှုဘဝစစ်တမ်းမကြခင်ကထွက်လာပါတယ်။ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
လူငယ်တဲ့နေ့စက်တင်ဘာနဲ့အောက်တိုဘာလတွေမှာရန်ကုန်မန္တလေးမုံရွာနဲ့မော်လမြိုင်နဲ့တောင်ကြီးစတဲ့မြို့ကြီး၅မြို့မှာအာရှဖောင်ဒေးရှင်းအဖွဲ့ကစစ်တမ်းကောက်ယူပါတယ်မြို့သူမြို့သား2400ရဲ့လူနေမှုဘဝအကြောင်းမေးခွန်းပေါင်း100ကျော်မေးမြန်းပြီးသူတို့ရဲ့ဖြေကြားချက်တွေကိုမှတ်တမ်းတင်ထားတဲ့65မျက်နှာစစ်တမ်း City Life Survey ဖြစ်ပါတယ်အဲ့ဒီမြို့ကြီး၅မြို့ကမြို့နယ်35နယ်ရဲ့ရက်ွက်200ကျော်မှာတိုင်းရင်းသား48မြို့ပါဝင်တဲ့ ဘာသာရေးအုပ်စု၄စုကိုစစ်တမ်းကောက်ယူပါတယ်။ရန်ကုန်မှာ800ကျော်ကိုမေးမြန်းပြီးကြံမြို့၄မြို့မှာ400ကျော်စီမေးမြန်းပါတယ်။မြို့ပြတွေမှာအလုပ်အကန့်ရဖို့အခွင့်အနားများပြားတဲ့အတွက်အလုပ်လက်မဲ့နေပါကြောင်းစာရမ်းမှာဖော်ပြပါတယ်။အိမ်ပြင်ပမှာအလုပ်မလုပ်တဲ့အမျိုးသမီးဦးရေက90ရာခိုင်နှုန်းကျော်ရှိတာမို့အများဆုံးဖြစ်ပါလေ။အမျိုးသားတွေမှာတော့၄ဘုံတဘုံလောက်အလုပ်မလုပ်ကြဘူးလို့ဆိုပါလေ။တောင်ကြီးမှာတော့အလုတ်သမား80ရာခိုင်နှုန်းအချိန်ပြည့်လောက်ကြတဲ့အတွက်အလုတ်လုတ်သူအများဆုံးမျိုးဖြစ်နေပါလေ။အလုတ်ကန်ရဖို့အခွင့်ကောင်းရှိတယ်လို့ယုံကြည်သူဥွေမုံရနဲ့မန္တလေးမှာများပြားပြီးရန်ကုန်နဲ့မော်လမြိုင်မှာတော့မေးမြန်းသူတဝက်ကျော်လောက်ကယုံကြည်မှုရှိကြပါလေ
။ပညာအစင်တန်းကိုလိုက်ပြီးဝင်ငွေကွဲပြားသွားပုံကိုလည်းစစ်တမ်းမှာဖော်ပြထားပါရယ်။ဝယ်ရသူတဝက်နီးပါးလောက်ဟာအနည်းဆုံးတလကြက်၄သိန်းခွဲလောက်ပြန်မျှဝင်ငွေရရှိကြပြီးဘွဲမရှိသူတွေထဲမှာဒီလိုဝင်ငွေရသူ15ရာခိုင်နှုန်းလောက်သာရှိပါတယ်ရန်ကုန်နေအလုသမားတွေဟာဝင်ငွေအကောင်းဆုံးဖြစ်ပါတယ်စစ်တမ်းကောက်ခံရသူ၄ဘုံတဘုံလောက်ဟာပြန်မျှဝင်ငွေတလကိုကြက်5သိန်းခွဲအထက်ရရှိသူတွေဖြစ်ပါတယ်ဒီလိုဝင်ငွေရှိသူတောင်ကြီးမှာ10ရာခိုင်နှုန်းသာရှိပါတယ်တောင်ကြီးမှာအလုကန်ရှိသူများပေမဲ့ပြန်မျှဝင်ငွေတလကြက်2သိန်းခွဲအောက်မှာရရှိသူတွေဖြစ်ပါれမော်လမြိုင်မုံရွာနဲ့တောင်ကြီးမှာလစဉ်ပြန်မြဝင်ငွေကြက်2သိန်းခွဲနဲ့3သိန်းခွဲကြားမှာရှိကြပြီးရန်ကုန်နဲ့မန္တလေးမှာပြန်မြလစာကြက်3သိန်းခွဲကနေ4သိန်းခွဲကြားအထိရှိကြပါれ
ဝင်ငွေကောင်းပြီနေရာတိုင်းတင်းအဆင်ပြေတယ်လို့မြို့ပြလူသားစားကပြောပေမဲ့လူနေမှုစရိတ်မြင့်မားတာကိုတော့သဘောပေါက်ကြပါれမြို့ပြမှာဆင်းရဲချမ်းသာကွာမှုကလည်းကြီးမားလာပါれဝင်ဝင်နေသူဟာဝင်ဝင်တဝက်ကျော်ကိုအစားအစာအတွက်300ပါလေ။ဒါကြောင့်မမျောလင်းပဲကျမ်းမာရေးအတွက်အရေးပေါ်ချက်2သိန်းပုံကြမယ်ဆိုရင်မပေးနိုင်သူတဝက်နီးပါးရှိနေပါသေး။ရန်ကုန်မှာမပေးနိုင်သူအများဆုံးဖြစ်ပြီးတောင်ကြီးမှာအနည်းဆုံးဖြစ်ပါသေး။လူနေမှုစရိတ်အသက်တာဆုံးမြို့ဟာတောင်ကြီးဖြစ်ပါသေး။ဝင်ဝင်နေတဲ့မြို့ပြလူတန်းစားဟာငွေချင်းငါသုံးဆွဲကြတာများပါသေး။လာတဲ့ဝင်ငွေတဲ့ပိုးပြီးချင်းသာသူတဝက်ကျော်လောက်ရှိပါတယ
်စင်းရဲချမ်းသာကွာဟမှုကိုရန်ကုန်မော်လမြိုင်နဲ့တောင်ကြီးမှာပြဿနာအဖြစ်သတ်မှတ်သူများပေမဲ့မန္တလေးနဲ့မုံရွာမှာတော့ပြဿနာလို့မြင်သူနည်းပါတယ်ဒါပေမဲ့အလုတ်စူးစားရင်အောင်မြင်မယ်လို့အားလုံးကယူဆကြပါတယ်လူငယ်အုပ်စုမှာ90ရာခိုင်နှုန်းစမတ်ဖုန်းကင်ကြပေမဲ့အွန်လိုင်းရောင်းဝယ်မှုအလွန်နည်းပါပါတယ်အွန်လိုင်းကတစ်ဆင့်ငွေပေးချေသူဦးရေ15ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်online ban စနစ်ကိုသုံးသူကပြန်မျှ30ရာခိုင်နှုန်းသာရှိတယ်လို့ဖော်ပြပါတယ်။မြို့ပြလူတန်းစားတွေထဲမှာအလှဒါနပြုလုပ်လို့စိတ်နဲ့လူမှုဆက်ဆံရေးကောင်းမွန်လို့စိတ်ပြင်းထန်တယ်လို့ဆိုပါတယ်။မြို့ပြလူတန်းစားအချင်းချင်းယုံကြည်စိတ်ချသူကတဝက်နီးပါးရှိပြီးအချင်းချင်းမယုံကြည်ရဘူးလို့ပြောသူကနည်းပါတယ်။ဒါပေမဲ့အချင်းချင်းယုံကြည်မှုမှာအင်ဒိုနီးရှား၊စင်ကာပူ၊ထိုင်းနိုင်ငံဟာမြန်မာထက်နည်းနေပါတယ်။
အချားဘာသာဝင်နဲ့အချားလူမျိုးကိုယုံကြည်တဲ့အတိုင်းအတာကတော့တမျိုးနဲ့တမျိုးကွဲပြားခြားနားပါလေ။ကွဲပြားတဲ့ဘာသာဝင်နဲ့လူမျိုးကိုယုံကြည်မှုအရှိဆုံးဟာတောင်ကြီးနဲ့မော်လမြိုင်ဖြစ်ပြီးရန်ကုန်မန္တလေးနဲ့မုံရွာမှာယုံကြည်သူနည်းပါလေ။အကျင့်ပြည့်ခြားစားမှုတွေများတယ်လို့မြို့ပြလူသားစားတွေကယုံကြည်ပါလေ။မိမိပိုင်တဲ့အဆောက်အုံရဲ့ခမှန်းတံပိုးကိုကြည့်ပြီးပစ္စည်းကုန်ကောက်ယူရမှာတမျိုးနဲ့တမျိုးအလွန်ကွာခြားပါလေစစ်တမ်းမတိုင်မီ6လအတွင်းပစ္စည်းကွန်ဆောင်သူဥယေကိုစီစစ်တဲ့အခါမှာရန်ကုန်ကအ ਨੇ ဆုံးဖြစ်နေပါလေပစ္စည်းကွန်အများဆုံးတောင်ကြီးမြို့ကပေးဆောင်ရပြီးမန္တလေးနဲ့မုံရွာကဒုတိယအများဆုံးမော်လမြိုင်ကတတိယအများဆုံးဖြစ်ပါလေဆင်းရဲချမ်းသာမရွေးပစ္စည်းကွန်ပေးရပါလေဒါပေမဲ့ပစ္စည်းကွန်အများဆုံးနဲ့အ ਨੇ ဆုံးကွာခြားကြရရန်ကုန်မှာကျပ်350လာရှိပါလေအချားမျိုးတွေမှာလဲကွာခြားချက်ဟာကျပ်900နဲ့1000ကျားမှာသာရှိပါတယ်အခွန်ပေးဆောင်တာဟာနိုင်ငံသားရဲ့တာဝန်လို့မြို့ပြလူသားစားတွေကယုံကြည်ကြပါလေခင်ဗျာ
ဝန်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ခင်မှနားဆင်နိုင်ပါရဲ့ရှင်။အခုနားဆင်ကြရမယ့်တိုင်းရင်သတင်းလွှာကဏ္ဍကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေပါရဲ့ရှင်။
အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ကရင်ပြည်နယ်ဖအံမြို့နယ်မှာမြစ်ချောင်းတဲကရေမတန့်ရှင်းလို့ဒေသခံတွေစိုးရိမ်နေကြရတယ်ဆိုတာနဲ့အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တို့ကြား NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်ခဲ့ပြီမဲ့ငြိမ်းချမ်းရေးကိစ္စတွေမထိရောက်သေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါတည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်တဲ့နေ့မှာရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်ထဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။အောက်တိုဘာလ15ရက်နေ့ကမိုင်းပန်မြို့နယ်နောင်ဟီအုပ်စုဝန်ကန်ကန်ညွာအနားမှာနိုင်ဝက်ခတ်အကြပစ်ခတ်မှုဖြစ်ပွားခဲ့တာပါ။2015ခုနှစ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်း2019ခုနှစ်အချိန်ထိအစိုးရတပ်မတော်နဲ့ RCSS ကြားပစ်ခတ်မှု52ကြိမ်ရှိပြီး2019အတွင်းမှာပဲပစ်ခတ်မှု5ကြိမ်ရှိပြီဖြစ်ကြောင်း RCSS SSA ကပြောပါတယ်။
ကရင်ပြည်နယ်ဖန်အံမြို့နယ်မှာရှိတဲ့ချေးရွာတချို့မှာအခုလတွင်အင်းအိုင်နဲ့ရေတွင်းရေတွေရုတ်တရက်မဲနေလာတာကြောင့်ဒေသခံတွေတောက်သုံးရေမသုံးရတော့ပဲစိုးရိမ်နေကြရပါတယ်။ဇာပြင်လက်ရှိချိန်မဲလာတဲ့ရေအိုင်တွင်းမှာလည်းခိုးအောင်နေတဲ့ငါးတွေစတင်သေဆုံးလာတာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။အဆိုပါရေမဲလာတဲ့ချေးရွာတဲ့မနီမဝေးမှာမြန်ကလေးဗီလက်မြေစက်ယုံရှိနေတယ်လို့စက်ယုံတွေကြောင်မီတွင်းနဲ့လဲပတ်ဖို့ပုံထားတဲ့ကြောင်မီတွေးတွေကြောင့်အနီးနားရွာနားမှာရှိတဲ့ရေတွေမဲရွာတယ်လို့လည်းအဲ့ဒီမှာရှိတဲ့ဒေသခံတွေကသုံးသပ်ပြောဆိုနေကြပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာအောက်တိုဘာလ15ရက်နေ့နံနက်ပိုင်းကအစိုးရစစ်တပ်ကပစ်ခတ်တဲ့အတွက်စစ်အောင်ချေးရွာကရွာသားတဦးတေဆုံးပြီးရွှေလိုင်းချေးရွာကကျောင်းသားတဦးဒဏ်ရာရရှိခဲ့ပါတယ်။တေဆုံးသွားသူကတော့ကြောက်တော်မြို့နယ်စစ်အောင်ချေးရွာကဦးကလားမောင်ခေါ်ဦးခေအောင်ကြည်ဖြစ်ပြီးဒဏ်ရာရသူကတော့ရွှေလိုင်းကျေးရွာကအဝေးတင်တက္ကသိုလ်ကျောင်းသားကိုနေဆောင်ဝင်းတို့ပဲဖြစ်ပါတယ်။ဦးခင်အောင်ကြည်ဟာစင်အိုးချိုင်ကျေးရွာအသွားမှာစစ်တပ်ကဖမ်းဆီးတာခံရပြီးရွှေလိုင်းကျေးရွာဘုံတော်ကြီးကျောင်းအနီးမှာတနတ်ဒဏ်ရာနဲ့တေဆုံးနေတာကိုတွေ့ရကြောင်းကိုနေဆောင်ဝင်းမှာတော့စစ်တွေကိုကျောင်းသားတက်ဖို့ကားထုတ်နေတုန်းပြစ်ခတ်ခံရတဲ့အတွက်ဦးခေါင်းနဲ့နှောက်ကြောမှာငါးချက်ထိမှန်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကတော့တေဆုံးသူတွေဟာအေးအေးတက်ဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ်
။ကချင်ပြည်နယ်မိုးညင်းမြို့နယ်ကအောက်တိုဘာလဒုတိယပတ်တွင်ကချင်လူလာရေးတပ်မတော် KIA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIU ဘက်ကပြောပါတယ်။ကရှင်လွန်လိုက်ရသမတော် KIA နဲ့အစိုးရသမတော်ကြားစိုက်ပွဲကုလနီပါရသက်ရံကနေတဖန်ပြန်လည်ဖြစ်ပွားလာတာဖြစ်ပြီးအောက်တိုဘာလ14ရက်နေ့က KIA တပ်မှရှိနေမည်ဖြစ်တဲ့မူညင်းမြို့နယ်တွင်နှစ်ဖက်ထိသွေးမှုတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ပူကပြောပါတယ်သမတော်ကတပတ်သက်အပြည့်ရကာလကုံဆုံးသွားတာဖြစ်ပြီးအခုဖြစ်ပွားတဲ့တိုက်ပွဲမှာ2019ခုနှစ်အတွင်းကချင်လွတ်လပ်ရေးသမတော် KIA နဲ့သမတော်တို့ကြားပရမဆုံးအကြိမ်ဖြစ်တဲ့တိုက်ပွဲဖြစ်တယ်လို့ KIA ဘက်ကပြောပါတယ
်။လာမယ့်2020အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်ရှိတပ်တွင်းမဲယုံတွေကိုလွတ်လပ်စွာစောင့်ကြည့်ခွင့်ပေးသွားမယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးကအတွင်းရေးမှူးဦးဟိန်းလင်းထက်ကပြောပါတယ်။ရွေးကောက်ပွဲအတွက်အခြေခံမဲစင်ပြုစုရေးစီမံချက်အရမွန်ပြည်နယ်မှာစက်တင်ဘာလကုန်အထိမဲစင်18,200ကျော်ကောက်ခံရရှိထားပြီးတပ်မတော်သားတွေနဲ့အတူနေအိမ်ထောင်စုဝင်တွေမပါသေးဘူးလို့ဆက်ပြောပါတယ်ရွေးကောက်ပွဲဤဥပဒေမှာတပ်မတော်သားတွေနဲ့အတူနေအိမ်ထောင်စုဝင်တွေရမယ့်အမြင့်စည်းရင်းကိုတပ်ဆိုင်ရာတပ်မိုးရဲ့အကူအညီနဲ့သူတို့ရဲ့တပ်ရင်းဌာနချုပ်တီးရှိရာရက်ကျေးမဲစင်ထည့်သွင်းသွားရမှာဖြစ်ပါတယ်ပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမဲယုံပေါင်း919ယုံရှိပြီးတပ်တွင်းမဲယုံက49ယုံရှိခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါအောက်တိုဘာလ15ရက်နေ့မှာအစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တို့ NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်ခဲ့ပြီမဲ့တိုက်ပွဲတွေမငြိမ်သက်သေးသလိုငြိမ်းချမ်းရေးကိစ္စတွေမှာလည်းထိရောက်မှုအားနည်းနေတယ်လို့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကဆိုပါတယ်နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
ရင်းချိုင်းလေးနှစ်ပြည့်ကာလမှာအပြစ်ရလက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့ရဲ့ Federal ပြည်ထောင်စုတိဆောက်ရေးလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်မရှိသေးဘူးလို့ ALP ကောင်းဆောင်တဦးဖြစ်တဲ့ဒေါ်စောမြတ်ရာစာလင်းကပြောပါတယ်
။ကျမတို့ပြည်တွင်းကိုလွတ်လွတ်လပ်လပ်သွားလာခွင့်ရတယ်။ကျမတို့အစိုးရနဲ့ဂုဏ်ယူယူတူစီစဉ်ခွင့်ရတယ်။ဆိုတာကလွဲလို့ရှိရင်အကျိုးအာနိသင်အမြတ်ဆိုတာမျိုးကတော့ကျမတို့မှာဘာမှမရှိသေးပါဘူး။ကျမအထူးသဖြင့်ဆိုလို့ရှိရင်ကျမတို့ပြောရမှာက Federal ပြည်ထောင်စုကိုတိဆောက်မယ်ဆိုရင် Federal ပြည်ထောင်စုရဲ့ဟိုဒီဆောက်ဖို့ဆိုင်ရာမူတွေကျမတို့မရနိုင်သေးဘူး။နောက်ပြီးလို့ရှိရင်ဟိုအစိုးရတရက်ကိုပုံပုံဖို့အတွက်ကိုဘလို့ပုံစံမျိုးပုံပေါ်လာမယ်ဆိုတာအာကျမတို့အဆုံးစွန်တို့ဆွေးနွေးမှုကိုကျမတို့မရနိုင်သေးဘူး။အဲ့ဒါကြောင့်ကျမတို့ကထိထိရောက်ရောက်လက်ဆုပ်လက်ကင်ပြနိုင်တဲ့အကျိုးအာနိသင်ဆိုတာကျမတို့မှာသိမရှိသေးဘူး။အရင်ကနေသေးတယ
်။တစ်ဖက်ကလည်းဩဂုတ်လကစပြီး NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးဒေသခံလူထုသေချေထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။ဒါကြောင့် NCA အပေါ်လူထုကဘာကိုအားကိုးနိုင်မလဲဆိုတဲ့အပေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်လျှောက်ပါဝင်လာတဲ့ပြည်ထောင်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကအခုလိုပြောပါတယ်
။ငါတို့နိုင်ငံကြီးရဲ့ပြဿနာကိုဖြေရှင်းဖို့ဆိုတာဟာလက်နက်နဲ့ဖြေရှင်းနိုင်တာမဖြစ်ဘူး။နော်တွေ့ဆုံဆွေးနွေးပြီးတော့မှပဲဖြေရှင်းနိုင်တယ်ဆိုတဲ့အတွေးအခေါ်အသည့်ယဉ်ကျေးမှုအသည့်သမရာကြီးဦးသိန်းစိန်ကိုတိုင်တုံဆွဲကြတဲ့ဝဟာရဖြစ်တယ်။ဒီအတွေးခေါ်အသည့်ယဉ်ကျေးမှုအသည့်တွေဟာကျွန်တော်ရဲ့အသေးရဲ့ဦးရဲ့အယုအစီအချင်းနဲ့မှာဆွဲကပ်ဖို့အချိန်ရောက်နေပြီသို့တော်လည်းပဲအခုထိတချို့ပုံကိုယ်တွေတချို့ခေါင်းဆောင်တွေအတွက်အင်မတန်မှကြံ့ကြာနေသေးတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဒီလိုမျိုးကြံ့ကြာနေသမျှကာလပတ်လုံးကတော့တိုက်ပွဲတွေအဆက်ဖြစ်မှာပဲဖြစ်တယ်
2015ခုနှစ်ကသမရကြီးဦးသိန်းစိန်ရဲ့ကမ်းလှမ်းမှုကြောင့်တိုင်းနာလက်နက်ကိုင်တပ်ဖွဲ့10ဖွဲ့ဖြစ်တဲ့ RCSS SSA KNU DKPA KNLAPC ABSDF ALP PNLO CNF တို့က NCA လက်မှတ်ရေးထိုးခဲ့ကြပြီး2018ခုနှစ်တုန်းကတော့လာဟု LDU နဲ့မွန်ပြည်သက်ပါတီ NMSP တို့ကထပ်ပြီး NCA လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့လည်းမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တအန်းပလောင်တပ်ဖွဲ့ TNLA ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုကန့်တပ်ဖွဲ့ MNDAA တို့ကတော့ NCA လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးသလိုတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။
ဆက်ပြီးတော့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တုကိုချင်းပြည်နယ်ဟာခါမြို့စီပင်ပန်းချံမှာချင်းကောင်းဆောင်၃ဦးရဲ့ရုပ်တုနဲ့အတူစိုက်ထူမယ်လို့ချင်းပြည်နယ်အစိုးရကပြောဆိုထားပါတယ်။တဲနာဒေသမှာဗိုလ်ချုပ်အောင်ဆန်းရုပ်တုစိုက်ထူရေးဟာဘလောက်ထိအရေးပါပါသလဲ။ဒီကိစ္စကိုချင်းလူထုကကိုလက်ခံပါသလား။နိုင်ကုန်းအင်ကနေတင်ဆက်ထားပါတယ်။
ချင်းပြည်နယ်ရဲ့မြို့တော်ဟာကမှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်တုစိုက်ထူရေးကိစ္စနဲ့ပတ်သက်ပြီးလူထုအကြားစညင်ကန့်ကွက်မှုတွေကြဲလောင်စွာပေါ်ထွက်လာပြီးနောက်မှာတော့ဗိုလ်ချုပ်ရုပ်ထုတစ်ခုတည်းမဟုတ်ပဲပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့ချင်းကောင်းဆောင်၃ဦးဖြစ်တဲ့ဦးလူမုံ၊ဦးကီယိုမန်၊ဦးထောင်စခုတ်ရုပ်ထုနဲ့တူစိုက်ထူဖို့ချင်းပြည်နယ်အစိုးရဘက်ကနေစီစဉ်နေတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကအခုလိုပြောပါတယ
်။ဒီကိစ္စနဲ့ကြရလေရတာရှိတယ်။ကျွန်တော်ချင်းကောင်းဆောင်၃ယောက်ဖြစ်တဲ့ဒီပင်လုံဆိုင်ချက်မှာလက်မှတ်ထိုးတဲ့၃ယောက်ကိုကျွန်တော်တို့ရဲ့အမှတ်တရ၆တိုင်စိုက်ပြီးတော့မှဟိုချင်းလိုဗမာလိုအင်္ဂလိပ်လိုအဲ့လိုပဲ၃ပဲနဲ့တယောက်ချင်းကိုတို့ရဲ့တမန်ကြောင်းကိုကျွန်တော်ရေးဖို့ဆိုပြီးလောက်ထားတာရှိတယ်။အဲ့ဒါပြီးခဲ့တဲ့နှစ်ကဘတ်ဂျက်အခြေအနေကမလုပ်ဖြစ်ဘူး။ဒါတော့အခုကတော့အဲ့ဒီတန်းညာပြီးရင်ဘိုးချုပ်ချင်းတို့ခုရဲမဟုတ်ပဲနဲ့အဲ့ဒီကောင်းဆောင်၃ယောက်ပေါ့
။
ဟိုပင်လုံဆိုင်ချက်မှာထိုးတဲ့၃ယောက်အပါနဲ့လွတ်လပ်ချက်တဲ့အပါနဲ့ကျွန်တော်တို့ဘုနောက်ရှင်ပညာပြင်းတော့လုံးမယ်လို့အဲ့လိုရားထားတာပဲရှိတယ
်ဘူဂျုတ်ကျေးရုပ်စိုက်ထုံမဲ့အစီအစဉ်ကိုဟာခါရဖက်လူမှုဖွဲ့စည်းများကွန်ရက်ကအစည်းအဝေးနှစ်ကြိမ်ကျင်းပပြုလုပ်ခဲ့ပြီးစန့်ကျင်ကန့်ကွက်ခဲ့ကြတယ်လို့ဟာခါရဖက်လူမှုဖွဲ့စည်းကွန်ရက်ကညှိနှိုင်းရင်မူဆလိုင်းထောင်ကျုံနှုံကပြောပါတယ်အင
်းကခါမဟုတ်သေးဘူးလို့ကျွန်တော်မြင်တယ်ကျွန်တော်တို့လူချင်းတဲ့ဖက်ဒရယ်မရသေးဘူးရုပ်ထုထက်အရင်လူချင်းတာကလက်တွေ့ကျွန်တော်တို့တိုင်းတာတွေလူချင်းတဲ့ဖက်ဒရယ်ရပြီးမှကေရွေးလွတ်တယ်ဆိုလို့ရှိရင်လေကျွန်တော်စိတ်ဆရာလည်းမလိုပါဘူးလွတ်တယ်ဆိုရှင်တော့ဒေတာခံတွေကပဲစိတ်ချင်းစိတ်မာမှာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်နေတီအစိုးရဖွဲ့တက်လာပြီးနောက်ပိုင်းကစလို့တိုင်းဒေသတွေအပါအဝင်တတိုင်းပြည်လုံးမှာဗိုလ်ချုပ်အောင်ဆန်းကြေးရုပ်ထုစိုက်ထူရေးလုပ်ငန်းတွေကိုလှုပ်ဆောင်လာခဲ့ကြတာပါချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNDT ပါတီပူတဲ့ဥက္ကဋ္ဌပုဏ္ဏထံကကတော့တိုင်းသားတွေလိုချင်တာဗိုလ်ချုပ်ရဲ့ဂရိတာဖြစ်ပြီးရုပ်သူမဟုတ်ဘူးလို့ဆိုပါတယ
်ကျွန်တော်တို့ကဗိုလ်ချုပ်ရဲ့ဂရိပဲတိုင်းရင်းသားအလုံးကလိုချင်တယ်ဗိုလ်ချုပ်ရဲ့ဂရိက
ดันตุยรู้กูเป็นเพื่อนคนเดียวเดียวยาคุณที่ปอมลาที่เดียกาดูเรียมีสองกงลาบ่ปีเกิดเนี่ยก็ชิมินเนี่ยทันเดลามิวมาเลยปุจิองซังจิโยตุไซตุบุปีเนสุยากาซิสิงเข้าไปเมื่อตีรักันปีดูดีกันเลยสั่งเงินกันก็จ่ายแล้วจ้าเปลี่ยนเลยยกเต็งเขียบมาเลย
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။ရှမ်ပီနယ်တောင်ပိုင်းမိုင်းပါမြို့နယ်ထဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ပအံမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာမြေချောင်းထဲကရေရီဟာမင်းနယ်လာပြီးငါးရီတေဆုံးမှုဖြစ်ပွားလာတဲ့အတွက်ဒေသခံတွေကစိုးရိမ်နေကြပါတယ်။
တော်ရရှိနယ်ခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတို့သားတွေကနေပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းစီစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုစနေညဒါရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။
တော်ရရှိများရှင်လာမယ့် 2020 ပြည်ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလောင်းရီအရေးချင်းကိုကြည့်ပြီးနည်းပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမှာပြူဟာတက်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလက်တွေထွက်ပေါ်လာနိုင်တယ်လဲဆိုတာ VOA ရဲ့စနေနေ့ညဒိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်တွေအနေနဲ့ ကိုစလေရီရဲ့ရေးချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-332-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ် burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook
စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဒိုင်းရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။စနေညဒိုင်းရိုက်လေးလိုက်ဆွေးနွေးကမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည 9:00ကနေ10:00အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးခြင်းည10:00ကနေ17:00အထိ line to meter 25 နဲ့32ကနေပြန်လည်နားဆင်နိုင်ကြပါတယ်ရှင်။
အခုကြာသပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီနိုင်ငံရဲ့စစ်စင်ရေးရဲ့ဆိုင်မှုအမေရိကန်ဒုသမ္မတမိုက်ပင်စ်ကတူရကီသမ္မတရီချစ်တိုင်အာရဝန်ကိုဒီနေ့ပဲဖိအားပေးပြောဆိုလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေအားလုံးဤပါပြန်လည်ရုပ်သိမ်းတော့မယ့်အကြောင်းသမ္
နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြီးကိုအင်ဂျီရောအမျိုးသားလူညွန့်အချံပီရောဘတ်အိုဘရိုင်နိုလည်းပါဝင်ခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီရဲ့ရှင်းမောက် EU ဆိုင်ရာအမေရိကန်သမ္မတကြီးကော်နန်ဆွန်လန်ဒီကနေ့လာရောက်ပြီးလွှတ်တော်မတ်တီရဲ့မိခွန်းတွေကိုဖြေကြားနေပါတယ်။သူပါဝင်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေအနေနဲ့လွှတ်တော်ကော်မတီတွေမှာတွားရောက်ပြီးမိခွန်းတွေကိုမဖြေဖို့နိုင်ငံခြားရေးဌာနကပြီးခဲ့တဲ့တစ်ပတ်ထမှပဲတားမြစ်ခဲ့ပေမဲ့ဒီကနေ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီနိုင်ငံခြားရေးကော်မတီနဲ့စီရင်ထင်းသိမ်းကော်မတီသုံးခုရှိမှမှသမ္မတကြီးကိုတကမိတ်မေးမြန်းနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့လောကမှာထင်ရှားတဲ့အောက်လွှတ်တော်အမတ်အလရှာကမ်မင်းစာအသက်68နှစ်အရွယ်မှာကွယ်လွန်သွားပါပြီ။ချိန်တော်ကြာခံစားနေရတဲ့ကျန်းမာရေးပြဿနာတွေကြောင့်ကွယ်လွန်သွားတာဖြစ်တဲ့အကြောင်းလဲသူယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဥရောပသမဂ္ဂ EU နဲ့ Britain ဆွေးနွေးလို့ကြာနှုတ်တော်ဆိုင်ရာသဘောတူညီချက်တွေရရှိသွားပြီဖြစ်တဲ့အကြောင်းနှစ်ဖက်ခေါင်းဆောင်တွေကပြောကြားလိုက်ပါတယ်။ Britain ရေးကိုယ်တိုင်ပြန်လည်ဆုံးဖြတ်နိုင်မဲ့ကောင်းမွန်တဲ့သဘောတူညီချက်ဖြစ်နေလဲ Britain ဝန်ကြီးချုပ် Boris Johnson ကပြောဆိုခဲ့တာဖြစ်ပါတယ်။
ကြာသပတေးနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်။မနေ့ကတောက်ကြနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.